Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနေ့ခင်ပါရှင်။ Washington မြို့တော် VOA American အတန်းကနေ2018ခုနှစ် April 19ရက်စနေနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိ9.32/40/48နဲ့ဒုတိယနာရီဝက်မှာ9.190ကနေတိုက်ရိုက်ထုံးတင်သွားမှာပါရှင်။
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနေ့ဖက်တရနေ့ကိုမဆုမြတ်မွန်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ Texas ပြည်နယ်ကအထက်တန်းကျောင်းတစ်ကျောင်းမှာတနက်နေ့ဝင်ပြစ်လို့လူ10ယောက်သေဆုံးပြီးနောက်10ယောက်ဒဏ်ရာရသွားပါတယ်ကျူပါမှာတော့ Boeing 737 ခီးတဲ့တင်လေယာဉ်တစ်စင်းတက်ကြတာကြောင့်လူ100ယောက်သေဆုံးပြီး3ဦးအသက်ရှင်ကျန်ရစ်ပါတယ်ဒီကနေ့အပြင်ပြည်တွင်တော်ဝင်မင်းသား Harry နဲ့ American ရုပ်သံမင်းသမီး Meghan Markle တို့ရဲ့လက်ထက်မင်္ဂလာပွဲကျင်းပမယ့်နေ့ဖြစ်ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖွယ်ထိတ်တန့်သတင်းတွေကိုလည်းတရားပါမယ်ခင်ဗျာ
ကောင်းပါပြီရှင်မေလ19ရက်စနေနေ့နဲ့ခင်းအစီအစဉ်အတွက်ကျမအင်ဂျင်နိုင်ကနေပြီးတော့စီစဉ်တင်ဆက်သွားမှာဖြစ်ပါတယ်မြန်မာနိုင်ငံလက်ရှိရင်ဆိုင်နေရတဲ့အချက်အသေးကြောင့် American ရဲ့ထိတွေ့ဆက်ဆံမှုနဲ့အကူအညီတွေကိုနောက်ပြန်စုံမှာမဟုတ်ဘူးလို့ American အစိုးရထိတ်တန့်အစီအမြင့်အရာရှိတဦးကပြောဆိုလိုက်ပါတယ
် I believe in American engagement I believe in the importance of our development tools I believe in the importance
ဒါကတော့မြန်မာနိုင်ငံကိုရောက်ရှိနေတဲ့ US Aid အကြီးအကဲပါသတင်းနောက်ပိုင်းမှာအပြည့်အစုံနှားဆင်ရဖို့ရှိပါတယ်။အမေရိကန်အစိုးရကမြန်မာနဲ့ဆက်ဆံရေးနောက်ပြန်ဆုတ်ဖို့မရှိဘူးလို့ပြောနေချိန်မှာပဲလူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိတဲ့မြန်မာစစ်ဘုတ်ချုပ်တွေကိုပြစ်မှတ်ထားအရေးယူဖို့အမေရိကန်လွှတ်တော်ကကြာထန်းဖို့ကြိုးပမ်းနေတဲ့ Burma Act 2018အပေါ်မှာသုံးသက်ချက်အမြင်ကိုလည်းကြားဖို့ရှိပါတယ်။အဲဒီနောက်မှာတော့ဗြိတိန်နိုင်ငံမှာဒီကနေ့ကျင်းပမယ့်တော်ဝင်မင်းသား Harry နဲ့ American Hollywood မင်းသမီး Meghan Markle တို့ထင်ရှားလက်ထပ်ပွဲနောက်ဆုံးပြင်ဆင်မှုတွေကိုလည်းတိုက်ရိုက်တင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာတော့စနေနေ့နေ့ခင်းအပတ်စဉ်ကဏ္ဍတွေကိုကြားရမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မှုလူကတင်ဆက်မှာပါရှင
်။ Texas ပြည်နယ်စံတဖီမျိုးကထက်တန်းကျောင်းတစ်ကျောင်းမှာတနက်နေ့ဝင်ပစ်တဲ့အသက်18နှစ်အရွယ်လူငယ်ကို Texas ပြည်နယ်တာဝန်ရှိသူတွေကလူသတ်မှုနဲ့တရားစွဲလိုက်ပါပြီ။အဲဒီပြစ်ခတ်မှုကြောင့်ကျောင်းသားအများစုအပါအဝင်လူ10ယောက်ထဲမှနေတည်ဆုံးပြီးနောက်ထပ်10ယောက်ဒဏ်ရာသွားပါတယ်။တရနယ်ဝင်ပြစ်သူဟာ Dimitrios Pagosis ဖြစ်တယ်လို့တာဝန်ရှိသူတွေကပြောထားပြီးတောက်ကြမနဲ့၈နာရီမထိုးခင်မှာဝင်ပြစ်တာလို့ကျောင်းသူကျောင်းသားတွေကပြောပါတယ်။တရနယ်ဝင်ပြစ်သူလို့သံများရှိထားသူရဲ့နေအိမ်ကားဒဇင်းနဲ့ပြစ်ခတ်မှုဖြစ်တဲ့ Santa Fe ထက်တန်းကျောင်းပတ်ဝန်းကျင်ကိုရှာဖွေတော့မှလက်လုပ်ပလင်းပုံးတစ်လုံးအပါအဝင်ဖောက်ခွဲပစ္စည်းတွေကိုရဲတပ်ဖွဲ့ကရှာတွေ့ခဲ့တယ်လို့ Texas ပြည်နယ်ဦးချိုးရင်မှု Greg Abbott ကပြောပါတယ်။အခုအခါမှာလူသတ်မှုဆွဲချက်နဲ့ဖန်ဆီးထားတဲ့ဖာဂိုစီဟာကနဦးတို့ကတော့ကျောင်းမှာတနက်နေ့ဝင်ပြစ်ပြီးရင်သူ့ကိုယ်သူတတ်တည်ဖို့ရည်ရွယ်ထားပေမဲ့ကိုယ့်ကိုယ်ကိုယ်တတ်တည်ရတဲ့တတ်တည်မရှိခဲ့ဘူးလို့ဖမ်းမိပြီးတဲ့နောက်ရဲတပ်ဖွဲ့ကပြောတဲ့အကြောင်းပြည်နယ်အုပ်ချုပ်ရေးမှူး Airport ကပြောပါတယ်။ပြစ်ခတ်မှုမှာတနက်နေ့လက်ကိုအသုံးပြုခဲ့ပြီးနှစ်လက်စလုံးကသူ့ရဲ့ဖားခဲ့ပိုင်တွေဖြစ်တယ်လို့လည်း Airport ကပြောပါတယ်။ဒါပေမဲ့လည်းတားပြစ်သူတနက်ယူသွားတာကိုဖားခင်သိသလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးဘူးလို့ပြောပါတယ်။ဘာကြောင့်အခုလိုပြစ်ခတ်တယ်ဆိုတာကိုလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူး။
ကျူဘာနိုင်ငံဟာဗာနာမြို့တော်ကနေဟိုဆေးမာတီနိုင်ငံကလေဆိပ်ကနေထွက်ခွာလာတဲ့ဒီခီးစဲတင်လေးရင်တစ်စင်းပြန်တက်ပြီးတော့မချခင်မှာပဲပြတ်ကျသွားတဲ့အတွက်တရားကြော်တည်ဆုံးခဲ့ပါတယ်အသက်ရှင်သူ3ယောက်ကတော့ဆေးရုံတစ်ခုမှာကုသမှုခံယူနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်ကျူဘာနာဒေအာဗီယာစီယွန်လေးချောင်းလိုင်းကခီးစဲအမှတ် DMJ 3962ဟာဒီဟိုဆေးမာတီလေဆိပ်ကနေနိုင်ငံအရှိပိုင်းဟိုကလေးမြို့ကိုအသွားလေရင်ပြတ်ကျခဲ့တာပါလေရင်ပြတ်ကျခင်မှာလေရင်ပြန်ဟာရုတ်တရက်ကွေးခဲ့တယ်လို့မျက်မြင်တယောက်ကပြောပါတယ်။လေရင်ပြတ်ကျတဲ့နေရာကိုခီးပါတမဒသွားကြည့်ခဲ့ပြီးတော့ဘာကြောင့်လေရင်ပြန်ပြတ်ကျခဲ့တယ်ဆိုတာကိုစုံစမ်းဖို့ကော်မရှင်တစ်ခုဖွဲ့နေပြီလို့ပြောကြခဲ့ပါတယ်။737အမျိုးအစားလေရင်ကိုမက္ကဆီကိုနိုင်ငံကနေငှားရမ်းထားတာဖြစ်ပြီးတော့လေရင်အမှုရမ်းတွေကလည်းမက္ကဆီကိုနိုင်ငံကဖြစ်တယ်လို့သတင်းတွေမှာဖော်ပြပါတယ်။
စီးရီးယားနိုင်ငံသားတွေအနေနဲ့သူတို့ရဲ့ပိုင်ဆိုင်ပစ္စည်းတွေကိုရဖို့ချက်ချင်းမတောင်းဘူးဆိုရင်အစိုးရကအားလုံးတင်ပြစ်မဲ့ဥပဒေတရက်ကိုပြန်ပြောင်းဖို့ရုရှားသမ္မတဗလာဒီမီယာပူတင်အနေနဲ့စီးရီးယားသမ္မတဘာဆာရအဆက်အပေါ်သူ့ရဲ့အရှိန်အဟောင်းကိုသုံးပြီးလုပ်ပေးဖို့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကယ်ကသမ္မတပူတင်ကိုတိုက်တွန်းထားပါတယ်။ဒီအချက်ဟာဒီနေ့မှစီးရီးယားကိုပြန်ကျင်သူတွေအားလုံးအတွက်သိက္ခူဆိုးတဲ့သတင်းပါပဲလို့ရုရှားနိုင်ငံဆိုချီမျိုးမှာတောက်ကြနေကသမ္မတပူတင်နဲ့ဆွေးနွေးပြီးတဲ့နောက်ဝန်ကြီးချုပ်မာကယ်ကပြောပါတယ်။ဂျာမနီနိုင်ငံဟာအခုချိန်ထိဆိုရင်စီးရီးယားဒုက္ခသည်9သိန်းကိုလက်ခံထားပြီးဥရောပမှာဒုက္ခသည်အခြေအတွက်အများဆုံးလက်ခံထားတဲ့နိုင်ငံပါ။အီရန်နျူကလ িয়ার သဘောတူညီချက်ရေးကိုလည်းဝန်ကြီးချုပ်မာကယ်နဲ့သမ္မတပူတင်တို့ဆွေးနွေးကြပါတယ်။ဒီသဘောတူညီချက်တွေကနေအမေရိကန်နှုတ်ထွက်သွားတာကြောင့်ဂျာမနီနဲ့ရုရှားတို့အနေနဲ့ဒီကိစ္စမှာအတူတကွရပ်တည်လှုံ့ဆော်ကြရတဲ့အခြေအနေကိုရောက်သွားပါတယ်
။ ဤရန်နျူကလ িয়ার သဘောတူညီမှုကနေအမေရိကန်နှုတ်ထွက်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်အစိုးရနဲ့ဥရောပမဟာမိတ်တွေကြားမှာဒီဆက်ဆံရေးကျဲသွားတယ်ဆိုတဲ့သတင်းတွေပေါ်အမေရိကန်တာဝန်ရှိသူတွေကငြင်းဆန်ခဲ့ပါတယ်အမေရိကန်နဲ့ဥရောပကြားမှာသဘောမတူတဲ့အကြောင်းအရာတွေထက်သဘောတူတဲ့အကြောင်းအရာတွေကပိုများတယ်လို့အမေရိကန်နိုင်ငံသားရေးဌာနကမူဝါဒရေးဆွဲညွှန်ကြားမှု Brian Hook ကသတင်းတော့တွေကိုပြောခဲ့ပါတယ်အမေရိကန်နဲ့ဥရောပကြားသဘောထားကွဲမှုကိုလူတွေကပူပူတာတာပြောနေကြတာဖြစ်တယ်လို့တယ်လီဖုန်းပေါ်ကတဆင့်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာသူကဆိုခဲ့ပါတယ်အမေရိကန်ကကုန်သွယ်ခွန်တိုးမြှင့်ကောက်ခံတဲ့ကိစ္စနဲ့အီရန်နျူကလ িয়ার သဘောတူညီမှုကနေနှုတ်ထွက်တဲ့ကိစ္စနဲ့ပတ်သက်လို့ EU ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ဒ်တက်စ်ကအမေရိကန်အစိုးရအပေါ်ဝေဖန်ခဲ့ပြီးတဲ့နောက်သူကအခုလိုပြောကြားခဲ့တာပ
ါ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 9689တိုင်းဒိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဘက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့တိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ယူရီကနေစနေမနေ့ကသတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြောက်ကိုရီးယားကနျူကလ িয়ার ကင်းမဲ့အောင်လုပ်မယ်ဆိုရင်ဂျန်လန်အဖြစ်အလုံးကျော်ရေးအမှခံချက်ပေးမယ်လို့သမ္မတဒေါ်နယ်ထရမ့်ကအကြေပြုပြောဆိုထားတဲ့ပေါ်တရုတ်နိုင်ငံကတောက်ကြနေမှာကြိုဆိုလိုက်ပါတယ်။သက်ဆိုင်ရာနိုင်ငံတွေအနေနဲ့ဂျိုးပန်းအထုမှုတွေဆက်လုပ်သွားမယ်။အခွင့်အလမ်းကိုအမိအယာစုပ်ကိုင်မယ်။တဖက်နဲ့တဖက်အဆင်ပြေပြေဖြစ်အောင်လုပ်ကြမယ်။ဆွေးနွေးညှိနှိုင်းတာတွေလမ်းကြောင်းမှန်ပုံပြင်ရောက်ဖို့အတွက်အတူတကွလက်တွဲလှုပ်ဆောင်ကြမယ်လို့မျှော်လင့်ပါတယ်ဆိုပြီးတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရလူကန်းကတောက်ကြနေပုံမှန်သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။အမေရိကန်ပြည်ထောင်စုမှာမှန်ကန်တဲ့ရည်တည်ချက်ရှိတာနဲ့မြောက်ကိုရီးယားရဲ့စိုးရိမ်ချက်ကိုအလေးနဲ့ထားစဉ်းစားတဲ့အပေါ်ကျွန်တော်တို့ကျေးဇူးတင်ပါတယ်လို့လည်းပြောပါရယ်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လုံးဝကင်းရှင်းရေးအမေရိကန်ကတွန်းအားပေးနေတဲ့အပေါ်မြောက်ကိုရီးယားဘက်မှာစိုးရိမ်ချက်တွေရှိလာပြီးထိပ်သီးအစည်းအဝေးကိုဖျက်မယ်ဆိုတဲ့အထိမြောက်ကိုရီးယားကဗိုလ်ဒူးနေမှာချိန်ချောက်ပြောဆိုထားတာပါ။အဲ့ဒီပြောဆိုချက်ကိုသမ္မတထရမ့်ကတုံ့ပြန်လာမှာတော့နျူကလ িয়ার ကင်းမဲ့ရေးအတွက်ကင်ဂျွန်ဝန်ကသဘောတူမယ်ဆိုရင်တိတ်ကိုအားကောင်းခိုင်မာတဲ့အကာအကွယ်ကိုသူ့ရမှာဖြစ်တယ်လို့ပြောပါရယ်။
ဗြိတိန်နိုင်ငံဝန်ဆောင်မြို့မှာဒီကနေ့စနေနေ့ကျင်းပမဲ့တော်ဝင်မင်္ဂလာပွဲအတွက်အပိဇက်ပြင်ဆင်မှုတွေကိုလုပ်နေကြပါတယ်။ဗြိတိန်ပြင်မာကြီးရဲ့မြေတော်မင်းသားဟယ်ရီနဲ့အမေရိကန်သူဒီလူမဲသွေးနှော်တဲ့ရုပ်သံမင်းသမီးမေဂန်မာကယ်တို့လက်ထပ်ထိမ်းကြမဲ့မင်္ဂလာပွဲအတွက်အခုတည်းကဒီဝင်းစာရဲတိုက်ကြီးနားမှာစတဲ့ချနေရယူဆောင်နေတဲ့သူတွေမနည်းပါဘူး။တောက်ချာနေကတော့သူတို့သားလောင်းမင်းသားဟယ်ရီနဲ့အကိုဖြစ်သူဝီလျံတို့ကဝင်းစာရဲတိုက်ကြီးထဲကနေထွက်လာပြီးတော့အပြင်မှာဆောင်စားနေတဲ့လူလူပရိသတ်ကိုလိုက်လံနှုတ်ဆက်ခဲ့ပါတယ်။သူတို့သမီးလောင်းမေဂန်မာကယ်နဲ့သူမိခင်တို့ကတော့ဒီတောက်ကြနေနေ့လယ်ပိုင်းတော့ကဝင်းစာရဲတိုက်ကြီးထဲမှာဘုရင်မကြီးအဲလိဇဘက်နဲ့တွေ့ဆုံလက်ဖက်ရည်တုံးဆောင်ခဲ့ပါတယ်။မေဂန်မာကယ်ရဲ့ဖခင်ကတော့ခွဲစိတ်ကူတမှုခံယူထားတဲ့အတွက်ဗြိတိန်နိုင်ငံကိုမလာနိုင်ပါဘူး။ဒီကနေ့ဝင်းစာရဲတိုက်ဝင်းကြီးတွေကစိန့်ဂျော့ဂျက်စ်ဘုရားရှိခိုးကျောင်းမှာကျင်းပမဲ့မင်္ဂလာခမ်းနားကြရေးမင်းသားဟယ်ရီရဲ့ဖခင်အင်ရှစ်ဆန်ချားလ်စ်မင်းသားကမေဂန်မာကယ်ကိုမင်္ဂလာဆင်မြင့်စီကိုတွဲခေါ်လာပေးမှာဖြစ်ပါတယ်။ဒီမင်္ဂလာခမ်းနားကိုတက်ရောက်ဖို့အတွက်ဧည့်သည်600လောက်ကိုဖိတ်ကြားထားပါတယ်။ဗြိတိန်စံတော်ချိန်နေ့လယ်12နာရီမြန်မာစံတော်ချိန်ညနေ9နာရီခွဲမှစတင်တဲ့အခမ်းအနားကိုဒီရေဒီယိုရုပ်သံလိုင်းတချို့ကဒီကမ္ဘာလုံးကိုတိုက်ရိုက်ထုတ်လွှင့်ကြမှာဖြစ်ပါတယ်
။ဒီကနေ့ညစနေနေ့မြန်မာစံတော်ချိန်10နာရီ45မိနစ်မှာ FA Cup ဘူးလူပွဲကိုပရီးမီးယားလိဂ်ထိပ်တန်းကလပ်အသင်းတွေဖြစ်တဲ့ Manchester United နဲ့ Chelsea တို့အချိန်မကစားကြမှာဖြစ်ပါတယ်။Manchester United အသင်းဟာမကြာခင်ကမှပြီးသွားတဲ့ Premier League ရာသီမှာ81မှတ်နဲ့အဆင့်2ရထားပြီးပြီးခဲ့တဲ့နှစ်ကဖလားရတဲ့ Chelsea အသင်းကတော့အမှတ်90နဲ့အဆင့်9နေရာပဲရထားတာပါ။ပြီးခဲ့တဲ့ဘောလုံးပြိုင်ပွဲရာသီမှာဖလားတစ်လုံးမှမရသေးတဲ့ဒီနှစ်သင်းစလုံးအတွက်အခုပွဲဟာတကူဒီသော Champion ဖလားကိုအနိုင်ရဖို့ကြိုးစားရမယ်နောက်ဆုံးအခွင့်အလမ်းပဲဖြစ်ပါတယ်။ဒါ့အပြင်ညီပြတွေဖြစ်တဲ့ Mourinho နဲ့ County တို့အတွက်လည်းအတော်လေးဖိအားများတဲ့ပွဲလို့ဆိုရမှာပါ။အထူးသဖြင့်ကတော့အသင်းမှာဆက်ရှိနေပြီးမရေမရာဖြစ်နေတဲ့ Chelsea မိပြ Conti အတွက်ပိုပြီးပြင်းရများမဲ့ပွဲဖြစ်ပါတယ်။နောက်ကြောင်ဒီကလုပ်တဲ့ပွဲကြိုးသတင်းစာရှင်းလင်းပွဲအတွင်းမှာတော့ Conti ကဒီပွဲဟာသူ့အတွက်ဒီနှစ်ဘောလုံးရာသီနောက်ဆုံးပွဲဖြစ်လိမ့်မယ်လို့သတင်းသမားတွေကနောက်ပြောင်ပြောဆိုပါတယ်။ Man United မော်ရီဟိုကလည်းအရင်ကဘလူးရက်လက်တွေထွက်ခဲ့တယ်ဆိုတာကနေအခုခံရမဲ့ပွဲကိုစွန့်ပြစ်ချက်မပေးနိုင်တဲ့သဘောပြောသွားပါတယ်။ Premier League မှာသူတို့နှစ်သင်းတွေ့ကြတော့ကတော့အင်ကွန်းတွေမှာတလဲစီအတီးတီးအနိုင်ရထားကြပါတယ်။FA Cup ဘောလုံးပွဲကတော့ဂျာကွင်းဖြစ်တဲ့အင်္ဂလန်ဘောလုံးအဖွဲ့ချုပ်ပိုင်းဝင်ဘလီကွင်းမှာကန်ကြရမှာဖြစ်ပါတယ
်။ချီလီနိုင်ငံကကက်သလစ်ဘုန်းကြီးတစ်ပါးလိမ်ပိုင်းဆိုင်ရာကျူးလွန်ခဲ့မှုကိုဝိုင်းပြီးတော့ဖုံးကွယ်ထားတယ်ဆိုတဲ့ပြဿနာကြီးကိုဘီရှော့ဂိုင်းအုပ်ဆရာတော်တွေနဲ့ပိုဟမင်းကြီးဖရန်စစ်တို့ဗာတီကန်မှာအရေးပေါ်ဆွေးနွေးခဲ့ပြီးမှချီလီတနိုင်ငံလုံးကဘီရှော့ဂိုင်းအုပ်ဆရာတော်34ပါးလုံးနှုတ်ထွက်စာတင်ခဲ့ကြပါတယ်။ကက်သလစ်အသင်းတော်ရဲ့အကြီးအကဲဆရာတော်တွေအားလုံးတပြိုင်နက်အခုလိုမျိုးနှုတ်ထွက်ကြတာဟာပထမဆုံးအကြိမ်ဖြစ်ပြီးတော့ကက်သလစ်ဘုန်းကြီးတွေရဲ့လိမ်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုကြောင့်ကက်သလစ်အသင်းတော်ဘလောက်ထိခိုက်ခဲ့ရတယ်ဆိုတာမိမောင်းထိုးပြနေပါတယ်။ Bishop Guy Oxiaro Ria no Tresago, Boyhaminji Gabalu, Song Pet, Dom Yamles Ragaromatia de Babu, Tanguya Conesene, Shise, Pinia Bindriga, Chilima Oza Nyane Pony de Baga, Lunga Lirigo, Lemai Saya, Julun Gere, Suresa Murigo, Bishop Guy Oxiaro Riga, Wine Bido Pongue, Tapigate, Apchebari, DCRO Riha, Julun Gere, Tau Tarigo, Chesipia de, Suswe Kayare, Pongi Abo, ရှော့ပေါ်တဲ့ဆွဆွဲချက်တွေနဲ့ဆွဆွဲဖို့အသင်းတော်ရဲ့ရှင်းနေတွေကိုဖိအားပေးခဲ့တယ်။ကလင်းငယ်တွေနဲ့လိန်ဆက်ဆန်ခြင်းနဲ့ဖုံးကြီးတွေရဲ့ရန်ကနေကလင်းတွေကိုအကာအကွယ်ပေးဖို့ပြက်ကွက်တယ်လို့ဘိုယဟမ်မင်းကြီး ကိုကျော်ကျော်သိန်းနဲ့မက်ဆူမြန်မာရှင်စနေနေ့နဲ့ကင်ဗျူရီမြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့အကြက်တဲကြောင့်တော့အမေရိကန်ပြည်ထောင်စုရဲ့ထိတွေ့ဆက်ဆံမှုနဲ့အကူအညီတွေကိုနောက်ပြန်စုလိုက်မှာမဟုတ်ဘူးလို့နိုင်ငံတကာအကူအညီပေးရေးဆိုင်ရာအမေရိကန်အေဂျင်စီရဲ့အကြီးအကဲကပြောလိုက်ပါတယ်။ဒီအကြက်တဲကြောင့်အတားအဆီးတစ်ခု
Green ကမြန်မာနိုင်ငံမှာအမေရိကန်အနေနဲ့အကူအညီပေးပြီးထိတွေ့ဆက်ဆံတာနဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေအပေါ်သူယုံကြည်တဲ့အကြောင်းသောက်ကြံလေးကရန်ကုန်မြို့အမေရိကန်စင်တာမှာလုပ်တဲ့သတင်းမီဒီယာတွေနဲ့သက်ကဝိုင်းဆွေးနွေးပွဲအတွင်းပြောသွားတာပ
ါ I believe in American engagement I believe in the importance of our development toolsI believe in the importance
American တီးတွေ့ဆက်ဆံမှုပေါ်ကျွန်တော်ယုံကြည်ပါတယ်။ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေရဲ့ရေးပါမှုပေါ်ကျွန်တော်ယုံကြည်ပါတယ်။လူသားစာနာမှုကူညီတွေရဲ့ရေးပါမှုပေါ်မှာလည်းယုံကြည်ပါတယ်။ညှိနှိုင်းရမယ့်အခြေအနေတွေရှိနေတဲ့အခါမှာ American အနေနဲ့နောက်ပြန်ဆုတ်တာကြောင့်ပိုကောင်းသွားမယ်လို့ကျွန်တော်မယုံကြည်ပါဘူး။ကျွန်တော်တို့လုပ်နေတာတွေပေါ်ကျွန်တော်တိတ်ကိုယုံကြည်မှုရှိပါတယ်
။မြန်မာနိုင်ငံမှာလွတ်လပ်မှု၊တာယာဝါပြောမှုနဲ့ဂုဏ်သိက္ခာရှိမှုတွေပိုပြီးကျယ်ပြန့်ခိုင်မာလာစေဖို့အတွက်အမေရိကန်ပြည်ထောင်စုကအကူအညီပေးနေတယ်လို့ USAID ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။ဒါ့အပြင် USAID ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအားကောင်းစေဖို့စီးပွားရေးအခွင့်အလမ်းတွေပေါ်များလာစေဖို့ကျန်းမာရေးစောင့်ရှောက်မှုပိုင်းတိုးတက်ပြီးအားနည်းချို့တဲ့တဲ့လူမှုဝန်ဝိုင်းတွေခိုင်မာလာစေဖို့အမျိုးသားပြည်နယ်တင်မြှင့်ရေးကိုရှေ့ဆက်လှုပ်ဆောင်နိုင်ပြီးနိုင်ငံတကာပူးပေါင်းဆောင်ရွက်မှုပိုပြီးကျယ်ပြန့်လာစေဖို့ကူညီလှုပ်ဆောင်ပေးနေတယ်လို့လည်းဖော်ပြထားပါတယ်။တောက်ကြနေသတင်းတော်တွေနဲ့တွေ့ဆုံပွဲအတွင်းမှာလဲ Mark Green ကပြီးမြောက်အောင်မြင်အောင်လှုပ်ဆောင်နိုင်တဲ့ကိစ္စရပ်တွေအများအပြားရှိတယ်လို့သူတို့အနေနဲ့ယုံကြည်တဲ့အကြောင်းပြောသွားပါတယ
်။ We believe there are so many things that can be done. We're eager to be able to work on those projects and we have
အဲ့ဒီမှာဂိမ်းတွေကိုလှုပ်သွားနိုင်ဖို့အတွက်ကျွန်တော်တို့စိတ်အားထက်သန်နေပြီးဒါနဲ့ပတ်သက်လို့မြန်မာဆိုရနယ်လဲဓာတ်ရိုက်ပြောဆိုဆွေးနွေးထားပါတယ်။ဒီမှာကျွန်တော်တို့ပို့ပြီးလှုပ်ဆောင်ချင်ပါတယ်။ကောင်းမွန်တဲ့လုပ်ငန်းတွေကြီးမားတဲ့လုပ်ငန်းတွေကိုကျွန်တော်တို့လှုပ်ဆောင်ချင်ပါတယ်
။လက်ရှိရိုဟင်ညာအကြက်တဲဟာအဲ့ဒီလုပ်ငန်းတွေမှာအတားအဆီးဖြစ်နေတဲ့အကြက်တဲတစ်ခုသာဖြစ်ပြီးအခုအညီနဲ့ပူးပေါင်းဆောင်ရွက်မှုတွေရှော့ချရုပ်သိမ်းမှုအကြောင်းအချက်တစ်ခုတော့မဟုတ်ဘူးလို့လည်း Mark Green ကပြောပါတယ်
။ This is a young democracy. This is a country that I think has tremendous potential.
ဒီနိုင်ငံဟာညွန့်နေတဲ့ဒီမိုကရေစီနိုင်ငံတစ်ခုပါ။တိတ်ကိုကြီးမားတဲ့အလားအလာကောင်းတွေရှိနေတဲ့နိုင်ငံတစ်ခုလို့ကျွန်တော်ယူဆပါရတယ်။ဒီလုပ်ငန်းမှာအတားအဆီးတစ်ခုရှိနေပြီးအဲ့ဒါကတော့ကျွန်တော်တို့အခုပြောနေတဲ့အချက်အသေးပါပဲ။ဒါပေမဲ့ရေရှည်အနာဂတ်မှာအဲ့ဒီအတားအဆီးကိုကျွန်တော်တို့ဖြည့်ရှင်းနိုင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်
။ USAID အကြီးအကဲ Mark Green ဟာလူရေဒုက္ခတွေနဲ့ရွှေပြောင်းနေထိုင်သူများအရေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားရဲ့ဝန်ကြီး Mark Storella USAID လက်ထောက်အုပ်ချုပ်ရေးမှူး Gloria Steudo နဲ့အတူမေလ18ရက်ကြာသပတေးနေ့ကနိုင်ငံတော်အတမင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံပါတယ်။စနေနေ့မှာတော့လူထုအခြေပြုအဖွဲ့အစည်းတွေ၊လူငယ်အဖွဲ့တွေ၊ဘာသာရေးခေါင်းဆောင်တွေနဲ့တွေ့ဆုံဖို့စီစဉ်ထားပါတယ်။ Mark Green ရဲ့အခုမြန်မာနိုင်ငံကြီးစင်ဟာပြီးခဲ့တဲ့နှစ်ဩဂုတ်လမှာ USAID အကြီးအကဲဖြစ်လာပြီးခဲ့တဲ့ကဆိုရင်ပထမဆုံးကြီးစင်ဖြစ်ပါတယ်။မြန်မာနိုင်ငံကိုမလာခင်မှာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားဒေသကဒုက္ခသည်စခန်းကိုသွားပြီးဒုက္ခသည်တွေနဲ့တွေ့ဆုံပါတယ်။အဲဒီခီးစဉ်အတွင်းကမ္ဘာစန္ဒရိတ်ခါအဖွဲ့ WFP ကနေတဆင့်ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေအတွက်အကူအညီရန်ပုံငွေအမေရိကန်ဒေါ်လာတန်30ပေးမယ်အကြောင်းပြောပါတယ်။ဒါ့အပြင်ရခိုင်ကချင်နဲ့ရှမ်းပြည်နယ်တို့မှာ လူသားစာနာမှုနဲ့ဖွံ့ဖြိုးမှုဆိုင်ရာအကူအညီတွေရန်ပုံငွေဒေါ်လာ14သန်းပေးမယ်လို့လည်း USAID ကပြောထားပါတယ်။ Mark Green ဟာမြန်မာနိုင်ငံခီးစဉ်ပြီးတဲ့နောက်မေလ21ရက်နဲ့22ရက်နေ့တွေမှာထိုင်းနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်ခင်ဗျာ
။ကိုကျော်ကျော်သိမ်းပါရှင်။ကြာသပတေးနေ့ကအမေရိကန်အောက်လွှတ်တော်ကော်မတီတစ်ခုကပြဋ္ဌာန်းခဲ့ပြီးလက်ရှိအမေရိကန်လွှတ်တော်နှစ်ရလုံးကပြဋ္ဌာန်းဖို့ကြိုးစားနေတဲ့မြန်မာစစ်ဖက်အစိမ့်အရာရှိတွေကိုပြစ်မှတ်ထားဒဏ်ခတ်အရေးယူမဲ့ Burma Act 2018ဟာအရင်မြန်မာစစ်အစိုးရကိုဒဏ်ခတ်ပိတ်ဆို့အရေးယူခဲ့တာတွေနဲ့ဘလို့ကွာခြားမှုတွေရှိနေတယ်လဲဆိုတာမြန်မာအမေရိကန်ဆက်ဆံရေးကိုကြွမ်းကျင်သူတအူဖြစ်တဲ့ Priscilla Club နဲ့မေးမြန်းသုံးသပ်ထားတာကိုဆက်ပြီးနားဆင်ပါရှင်အရင်ကမြန်မာကိုပိတ်ဆို့ခဲ့တဲ့ပုံစံနဲ့အခုတဦးချင်းစီကိုပြစ်မှတ်ထားဒဏ်ခတ်အရေးယူမဲ့ပုံစံလုံးဝမတူကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်တမန်ဟောင်းလက်ဖြင့်လက်ရှိဝါရှင်တန်အခြေစိုက် USIP ခေါ်အမေရိကန်ငြိမ်းချမ်းရေး Institute အကြီးတန်းအကြံပေး Priscilla Club က VOA ကိုအခုလိုပြောပါတယ်
Well, I think there's a big difference between individually targeted sanctions.
တဦးချင်းပြစ်မှတ်ထားပြီးပိတ်ဆို့အရေးယူမှုတွေနဲ့အတော်လေးကွဲပြားခြားနာပါတယ်အရင်ခေတ်ကတော့နိုင်ငံရဲ့ဘဏ်လုပ်ငန်းစနစ်နဲ့စီးပွားရေးတစ်ခုလုံးကိုပြစ်မှတ်ထားပိတ်ဆို့ခဲ့တာဖြစ်ပါတယ်။ပို့ပြီးတော့ကျယ်ပြန့်တယ်လို့ဘဏ်ငွေကြေးစနစ်တစ်ခုလုံးကိုတည်ရောက်မှုရှိစေခဲ့ပါတယ်။အခုတစ်ချိန်ကတော့လူပုဂ္ဂိုလ်တဦးချင်းစီအနည်းချင်းကိုပြစ်မှတ်ထားပြီးပိတ်ဆို့တာပါ။အမေရိကန်လက်တော်ကပြဋ္ဌာန်းဖို့ကြိုးစားနေတဲ့မြန်မာစစ်ဘုတ်ချုပ်တွေအပေါ်အရေးယူမဲ့ဥပဒေကြမ်းဟာမြန်မာနိုင်ငံရဲ့စီးပွားရေးနဲ့ဘဏ်လုပ်ငန်းတွေကိုတော့ထိခိုက်မှုလုံးဝမရှိကြောင်း Priscilla Club ကဆိုပါတယ်
။ It doesn't affect the country's banking per se.In fact, the United States has been working.
ဒီကာလကတော့အခုပိတ်ဆို့ရေးယူမှုဟာနိုင်ငံရဲ့ဘဏ်လုပ်ငန်းကိုထိခိုက်မှုလုံးဝမရှိတဲ့အပြင်အမေရိကန်ပြည်အောင်စုအနေနဲ့လည်းမြန်မာနိုင်ငံဘဟုဘဏ်နဲ့ပူးပေါင်းလှုပ်ဆောင်နေတာတွေကိုဆက်လက်ပြီးတော့ဆောင်ရွက်သွားဖို့ရှိပါတယ်။မြန်မာနိုင်ငံမှာဘဏ်စနစ်ခင်မီတိုးတက်အောင်နဲ့တရားမဝင်ငွေကြေးလက်ပတ်မှုကိုနှိမ်နင်းဖို့အမေရိကန်အစိုးရကအကူအညီပေးနေတာပါ။အခုပိတ်ဆို့မှုကမြန်မာစစ်ဘုတ်ချုပ်တွေကိုလည်းရုပ်ပိုင်းဆိုင်ရာအရာလက်တွေမှာထိခိုက်မှုရှိမှာမဟုတ်ဘူးလို့ Priscilla Club ကသုံးသပ်ပါတယ်။အရင်သမ္မတဩဘားမားလက်ထက်ကမြန်မာအပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကိုပြန်ရုပ်သိမ်းလိုက်ပေမဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်စစ်ဘက်ကထိတ်တန့်ခေါင်းဆောင်တွေကို American လာခွင့် Visa အခုချိန်ထိပိတ်ပင်ထားဆဲဖြစ်ပါတယ်။ဒါကြောင့်လည်း American ပြည်ထောင်စုနဲ့အရင်ကတည်းကမြန်မာစစ်ဘုတ်ချုပ်တွေတိုက်ရိုက်ပတ်သက်မှုမရှိတဲ့အတွက်အခုပိတ်ဆို့မှုဥပဒေကြမ်းကသူတို့အပေါ်တိတ်ပြီးထိခိုက်မှုမရှိဘူးလို့ Priscilla Club ကသုံးသပ်တာပါ။ဒါပေမဲ့လည်းမြန်မာစစ်ဘုတ်ချုပ်တွေရဲ့ဂုံတိတ်ခါပိုင်းမှာတော့ထိခိုက်မှုတွေရှိတယ်လို့သူကမြင်ပါတယ
်။ It harms their reputation and their image, the military and the international community.
ခုလိုမျိုးပိတ်ဆို့အရေးယူမှုကြောင့်နိုင်ငံတကာအတိုင်းအဝိုင်းမှာမြန်မာစစ်ဘုတ်ချုပ်တွေရဲ့ဂုံတိတ်ခါနဲ့ပုံရိပ်တွေကိုထိခိုက်စေပါတယ်။စစ်ဘုတ်ချုပ်တွေရဲ့အပြုမှုလုပ်ရက်တွေဟာနိုင်ငံတကာစံချိန်စံနှုန်းတွေအရလက်ခံနိုင်စရာမရှိဘူးဆိုတာလည်းပြသလိုက်တာဖြစ်ပါတယ်။ဒါပြင်ရခိုင်ပြည်နယ်တွင်ပဋိပက္ခအခြေအနေတွေအလွန်ဆိုးရွားနေပြီးနိုင်ငံတကာကထိခိုက်လာနေတဲ့အခြေအနေကိုအမေရိကန်ပြည်ထောင်စုအနေနဲ့လက်ပိုက်ကြည့်မနေဘူးဆိုတာကိုအမေရိကန်လွှတ်တော်ကအချက်ပေးလိုက်တဲ့သဘောလို့လည်း Priscilla Club ကပြောပါရယ်။မြန်မာအစိုးရပြောခွင့်ရဦးစော်ထီကတော့ဒီဥပဒေကြမ်းဟာအမေရိကန်နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးကိုအကျိုးရှိစေမှာမဟုတ်တဲ့အတွက်အမေရိကန်လွှတ်တော်အနေနဲ့ပြန်ပြီးစဉ်းစားဖို့တုံ့ပြန်ထားပါရယ်။Burma Act 2018ဆိုတဲ့ Burma Human Rights and Freedom Act ကမြန်မာနိုင်ငံလူ့အခွင့်အရေးနဲ့လွတ်လပ်ခွင့်အဥပဒေချမ်းကိုအထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များရေးရာကော်မတီဥက္ကဋ္ဌ Arizona ပြည်နယ် Republican အမတ် John McCain နဲ့အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဝါရင်အဖွဲ့ဝင်ဖြစ်သူ Maryland ပြည်နယ် Democrat အမတ် Ben Cardin တို့ကကမကရပြုတင်သွင်းခဲ့တာပါဒီဥပဒေကြမ်းကို February လကအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီကအတည်ပြုခဲ့ပြီးအခုအောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီကအတည်ပြုခဲ့တာဖြစ်ပါတယ်။နောက်တစ်ဆင့် American လွှတ်တော်နှစ်ရလုံးကအတည်ပြုပြီးတဲ့နောက်မှာသမ္မတကလက်မှတ်ရေးထိုးပြဋ္ဌာန်းမှာဖြစ်ပါတယ်။ Burma Act 2018ထဲမှာ Rohingya တွေအပေါ်ကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိခဲ့တဲ့မြန်မာစစ်ဖက်အစိုးရအရာရှိတွေကိုပြစ်မှတ်ထားဒဏ်ခတ်အရေးယူဖို့နဲ့ပြည်ဝင်ခွင့် visa ပိတ်ပင်မှုအပါအဝင်2016အောက်တိုဘာလနောက်ပိုင်းရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေအတွင်းလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နက်တပ်ဖွဲ့အုံပြုရာမှာတာဝန်ရှိသူတွေကိုထိထိရောက်ရောက်စုံစမ်းအရေးယူရေးစတာတွေပါဝင်ပါတယ်ရှင
်။ဒါရှင်များရှင်ဒီလိုဆက်ရဆက်ကြီးနဲ့ငင်းငယ်ရေးမကြသေးခင်ကတောင်းဆိုဆန္ဒပြပွဲတွေမှာခွင့်ပြုချက်မရဘဲဆန္ဒပြခဲ့ကြတဲ့အတွက်ရင်းကျန်းစွာစုဝေးခွင့်နဲ့စီတန်းတက်လက်ခွင့်ဆိုင်ရာဥပဒေပုံမှ19ပုံမှ20တို့အပြင်အပြည့်ဖြည့်မှုပုံမှ90တို့နဲ့ပါတရားစွဲဆိုအရေးယူခံထားရသူပေါင်းဟာအခုဆိုရင်40ကျော်သွားပါပြီ။ဒ
တရားစွဲဆိုအရေးယူမှုတွေအတွက်ရင်းရောပိတ်ဆို့မှာလူလူကြားအထိတ်တလန့်ဖြစ်မှာဆိုလို့ဆိုပြီးတော့စနပြပွဲတွေကိုခွင့်ပြုချက်မပေးခဲ့တဲ့အာဏာပိုင်တွေမှာတာဝန်ရှိပါလားဒါမှမဟုတ်ခွင့်ပြုချက်မရဘဲစနပြစုဝေးသူတွေမှာအပြစ်ရှိနေသလားဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးနည်းမျှလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-332-38-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်နေလိုက်ဆီစဉ်ကကြိုဆိုပါရစေ
။မကြာခင်မှာတော့ဗြိတိန်တော်ဝင်မင်းသား Harry ရဲ့ထိမ်းမြားမင်္ဂလာပွဲပြင်ဆင်မှုတွေကိုတိုက်ရိုက်တင်ဆက်ပေးဖို့ရှိပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားကွဲလွဲနေတဲ့ကုန်သွယ်ရေးဆိုင်ရာသဘောထားတွေကိုဒုတိယအကြော်ညှိနှိုင်းကြတဲ့ဆွေးနွေးမှုတွေဝါရှင်တန်ဒီစီမှာလုပ်ခဲ့တာမနေ့ကပြီးဆုံးခဲ့ပါပြီ။ဒီတစ်ခေါက်ညှိနှိုင်းမှုတွေကဘယ်လိုအခြေအနေတွေရှိသလဲဆိုတာကိုကိုကျောင်းလင်ကဆက်ပြီးပြောပြမှာပါ
။အခုတစ်ခေါက်ညှိနှိုင်းမှုတွေမှာကတရုတ်နဲ့အမေရိကန်နိုင်ငံကြားကုန်သွယ်မှုတွေမှာပုံငွေပြနေတာတွေကိုရှော့ချဖို့အစီအညာဆိုင်ရာပစ္စည်းတွေကိုအကာအကွယ်ပေးရေးကိုတိုးတက်လာအောင်လုပ်ဖို့တွန်းမြင့်ထားတဲ့အခွန်ကောက်ခံမှုတွေကိုရှော့ချနိုင်ရေးစားတဲ့ကိစ္စတွေကအဓိကထားပြီးတော့ဆွေးနွေးနေကြတဲ့အထက်မှာပါပါတယ်ပထမတစ်ချိန်ဆွေးနွေးမှုတွေမှာကဘာရက်လတ်မှထွက်မလာခဲ့ပါဘူးသမ္မတထရမ့်ကတော့အခုတစ်ခေါက်ညှိနှိုင်းမှုတွေမှာအမေရိကန်ဘက်ကအလေးနက်ထားပြီးတော့ဆွေးနွေးမယ်လို့ပြောဆိုထားပါတယ်တရုတ်ကုသရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ဂေါဖင်းကလည်းအခုတစ်ခေါက်ညှိနှိုင်းမှုတွေကနေအပြုသဘောဆောင်ပြီးတော့ကောင်းမွန်တဲ့ရတတ်တွေထွက်လာလိမ့်မယ်လို့မျှော်လင့်ထားတယ်လို့ဆိုပါတယ
်中方此次应邀访美
တစ်ဖက်နဲ့တစ်ဖက်အပြန်အလှန်လေးစားမှုနဲ့ပြမြတတရှိတဲ့ညှိနှိုင်းတိုင်ပင်မှုတွေကိုနှစ်ဖက်လုံးကလှုပ်ဆောင်နိုင်ကြလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။ခုလိုဆွေးနွေးမှုတွေကနေကွဲလွဲမှုတွေကျွန်တော်တို့ဖြေရှင်းနိုင်တဲ့အပြူသဘောဆောင်တဲ့ကောင်းမှုတွေကိုကျွန်တော်တို့လှုပ်ဆောင်နိုင်တဲ့ဒီလိုဖြစ်လာခြင်းအပြင်အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားစီးပွားရေးကုန်သွယ်မှုတွေကိုအတူပူးပေါင်းလှုပ်ဆောင်ဖို့တွန်းအားတွေဖြစ်လာနိုင်ပါတယ်။နှစ်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာမပြေလည်မှုတွေတိုးလာတာကိုကျွန်တော်တို့မမြင်လိုပါဘူး။ဖြစ်နိုင်ခြေရှိတာတွေအားလုံးအတွက်ကျွန်တော်တို့ဘက်ကလည်းပြင်ဆင်ထားပါတယ်။
ဒီတစ်ခါဝါရှင်တန်ဒီစီမှာလှုပ်ကြတဲ့နှစ်ရက်ကြာညှိနှိုင်းမှုတွေမှာတရုတ်ဒုဝန်ကြီးချုပ်လီယူဟီလဲပါဝင်ပြီးအခုညှိနှိုင်းမှုကိုအမေရိကန်ဗန္ဓာရေးဝန်ကြီးစတီဗ်မနူချင်ကကမကထလုပ်ပြီးတော့ကျင်းပခဲ့တာပါတရုတ်ဒုဝန်ကြီးချုပ်လီယူဟီနဲ့သမ္မတထရမ့်တို့လည်းခြားသာပတေးနေ့တုန်းကတွေ့ဆုံခဲ့ကြပါတယ်မကောင်းမွန်တဲ့ကုန်သွယ်ရေးသဘောတူညီမှုတွေကြောင့်အမေရိကန်ပြည်ထောင်စုဟာနှစ်တည်တော်တော်များများထိခိုက်နေနာခဲ့ရတယ်တရုတ်နိုင်ငံဟာတစ်နှစ်တစ်နှစ်ကိုဒေါ်လာဘီလီယံပေါင်းများစွာအမေရိကန်ကနေယူနေတဲ့အကြောင်းတရုတ်သမ္မတကိုလည်းသူရှင်းပြခဲ့ပြီးဖြစ်တယ်ဒီလိုအဖြစ်မျိုးဆက်ပြီးတော့အဖြစ်မခံနိုင်ဘူးလို့သမ္မတထရမ့်ကပြောပါတယ်။မနေ့ကကျင်းပတဲ့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကပုံမှန်သတင်းစာရှင်းလင်းပွဲမှာတော့နိုင်ငံခြားကုန်သွယ်ရေးမှာပုံငွေပြနေတဲ့ဒေါ်လာဘီလီယံ200ကိုရှော့ချဖို့တရုတ်ဘက်ကကန့်လန့်ခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်ပြီးဒါဟာမဟုတ်မှန်တဲ့အကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်လူခန်းကပြောပါတယ်။
有关传言不实。
ထွက်နေတဲ့ဂေါ်လာဟာလာကမမှန်ပါဘူး။ကျွန်တော်နားလည်ထားရတဲ့လောက်ကတော့ဒီကိစ္စနဲ့သက်ဆိုင်တာတွေကိုဆက်ပြီးဆွေးနွေးနေကြတယ်မှာ။အပြုသဘောဆောင်တဲ့ညှိနှိုင်းဆွေးနွေးမှုတွေရှိနေတယ်လို့ကျွန်တော်သိထားပါတယ
်။အခုတစ်ခေါက်နိုင်ငံညှိနှိုင်းမှုတွေနဲ့တူသတင်းလောကမှာအဓိကထားပြီးတော့ပြောဆိုနေကြတာတခုကတရုတ်ဆက်သွယ်ရေးကုမ္ပဏီ ZTE ရဲ့တက်တနာပါပဲ။ ZTE ကုမ္ပဏီဟာစမတ်ဖုန်းတွေကိုရောင်းချနေတဲ့ကုမ္ပဏီလို့လူသိများပါတယ်။သူရဲ့တယ်လီဖုန်းတွေမှာကအမေရိကန်ကုမ္ပဏီတွေရဲ့ဤပညာတွေနဲ့ကွန်ပစ္စည်းစိတ်ပိုင်းတွေတော်တော်များများပါပါတယ်။ဒီတယ်လီဖုန်းတွေကိုအမေရိကန်ကအရေးယူပိတ်ဆို့ထားတဲ့မြောက်ကိုရီးယားနဲ့အီရန်နိုင်ငံတွေကို ZTE ကုမ္ပဏီကတင်ပို့ရောင်းချတာကြောင့်အမေရိကန်ဘက်က ZTE ကုမ္ပဏီကိုတန်ခတ်တဲ့အနေနဲ့ဒဏ်ကြေး1ဘီလီယံကျော်ဆောင်ခိုင်းထားတဲ့အပြင်အမေရိကန်ကုမ္ပဏီတွေရဲ့ပစ္စည်းတွေကိုသုံးစွဲခွင့်ခုနှစ်နှစ်ပိတ်ပင်ခဲ့တာကြောင့် ZTE ကုမ္ပဏီရဲ့ကမ္ဘာတဝန်းကလုပ်ငန်းတွေတော်တော်များများရပ်တန့်ကုန်ပြီးတော့စီးပွားရေးအရအတော့ကိုထိနာနေတာပါသမ္မတထရမ့်က ZTE ကုမ္ပဏီကိုကူညီမယ်ဆိုတာကတရုတ်သမ္မတရှီချင်းပင်ကလည်းဒီကုမ္ပဏီဖြစ်ပျက်နေတဲ့အခြေအနေတွေကိုကြည့်လုပေးပါလို့သမ္မတထရမ့်ကိုပြောထားတဲ့အကြောင်းသမ္မတနူးကြားကဆက်ဆံရေးကလည်းအထူးကောင်းမွန်တာကြောင့် ZTE ကုမ္ပဏီအရေးကိုကြည့်လုပေးပါမယ်လို့တရုတ်သမ္မတကိုပြောဆိုခဲ့တဲ့အကြောင်း Twitter လူမှုကွန်ရက်မှာသမ္မတထရမ့်ကရေးပါတယ်အခုချိန်ထိတော့တရုတ်နဲ့အမေရိကန်ကြားကကုန်သွယ်ဆိုင်ရာဒုတိယအကြော်ညှိနှိုင်းမှုတွေကနေဘလို့ထူးခြားတိုးတက်မှုတွေရလာတယ်လဲဆိုတာနဲ့ပတ်သက်တဲ့သတင်းတွေတော့ထပ်လာတာမတွေ့ရသေးပါဘူ
းကိုကျော်အောင်လင်းပါရှင်အခုတော့ကမ္ဘာတဝန်းမှာစိတ်ဝင်စားအယုံစိုက်နေကြတဲ့ဗြိတိန်တော်ဝင်မင်းသား Harry နဲ့ American နာမည်ကျော်ရုပ်သံမင်းသမီး Meghan Markle ဒီခေတ်မှာရှင် Meghan Markle တို့ရဲ့ဒီကနေ့ထိမ်းမြားလက်ထပ်ကြမယ့်သတင်းကိုအခုစတူဒီယိုထဲမှာရှိနေတဲ့မဆုမြတ်မုံနဲ့ကျမတို့တိုက်ရိုက်တင်ဆက်မှာပါဗြိတိန်ပြည်မကြီးအနေများတဲ့ Windsor ရဲတိုက်ဝင်းကြီးတဲ့က St. George ဖျားရှိခိုးကြောင့်မှာတော်ဝင်မင်္ဂလာပွဲကိုဆင်နွှဲမှာမို့အပြစ်သက်ပြင်ဆင်မှုတွေလှုပ်ဆောင်နေကြပါပြီသူတို့ခန်းနာကိုရေဒီယိုရုပ်သံလိုင်းတချို့ကလည်းတကဘာလုံးကိုတိုက်ရိုက်ထုတ်လင်းမှာပါအခုဒီမဆုမြတ်မုံကဗြိတိန်မှာအကြကြီးနေခဲ့ဘူးလားဆိုတော့ဘာကြောင့်ဒီတော်ဝင်မင်းသားတယောက်ရဲ့မင်္ဂလာပွဲကိုလူတွေကအာယုံစိုက်ပြီးတော့စိတ်ဝင်စားကြတာလဲရှင်
အဓိကပြောရမယ်ဆိုရင်တော့ဒီတော်ဝင်မင်းသားတယောက်နဲ့အရက်သူတယောက်မင်္ဂလာဆောင်ကြတာမဟုတ်လို့အများစိတ်ဝင်စားကြတာပါဒီအရက်သူဆိုတဲ့နေရာမှာလည်းမေဂန်မာဂါကဒီလူမဲသွေးရောတဲ့အမေရိကန်သူပါအဖေကတော့လူပြူအမေကတော့လူမဲနောက်အိမ်တော်တစ်ခါကွဲထားဖို့ရောမကဘဲနဲ့ဒီနာမည်ကျော်ဆုတ်ဆိုတဲ့ဒီရုပ်သံဇာတ်လမ်းတွေကကောင်းဆောင်မင်းသမီးပါဆိုတော့ဒီတော်ဝင်မင်းသားနဲ့အမေရိကန်ရုပ်သံမင်
ဒီနေ့ကျွန်တော်တို့ရဲ့ဝေလာမင်းသမီးဒိုင်ယာနာရဲ့တားငယ်ဖြစ်နေတာကြောင့်မှာဒိုင်ယာနာဆိုတာကဒီမြန်မာပြည်သက်တွေအပါဝင်ပေါ့နော်ဒီကဘာသီးတဲ့မင်းသမီးတယောက်ပါဒိုင်ယာနာကွယ်လွန်သွားချိန်မှာမင်းသားဟယ်ရီအသက်
19ရောက်စင်ကြောင်းလေခုလောက်ထီကိုဆွေးဝင်စားမှုရနေတာပါနောက်အရေးကြီးဆုံးတစ်ချက်ကတော့ဝီလျံတို့ဟယ်ရီတို့ဟာတော်ဝင်မင်းသားတွေဖြစ်ပေမဲ့သူတို့ကကိန်းကြီးကန်ကြီးနေကြတဲ့သူတွေမဟုတ်ပါဘူးပြည်သူတွေနဲ့ထိတွေ့ဆက်ဆံတဲ့နောက်ဒီပရဟိတအလုပ်တွေကိုလုပ်တဲ့ဟယ်ရီဆိုရင်ဒီအာဖဂန်နစ္စတန်စစ်ပွဲမှာစစ်တောင်တိုက်ခဲ့တာပါဆိုတော့ဒီတာမန်ပြည်သူတွေကသူတို့ဘဝနဲ့ဆ
Charles မင်းသားကနေပြီးတော့ဖျားအကြောင်းလေးကိုလက်တွဲခေါ်လာမယ့်ကိစ္စပါပုံမှန်ဆိုလို့ရှိရင်သတို့သမီးရဲ့အဖေကခေါ်လာပြီးတော့သတို့သားလက်အပ်ကြတာဆိုတော့အခု Charles မင်းသားကလက်တွဲခေါ်လာမယ်ဆိုတာတော်တော်ထူးကြတယ်လို့ပြောရမလားမဆုမြတ်မို့ကြီ
းထူးပါရဲ့ရှင်ဒီအဓိကအကြောင်းကတော့သတို့သမီး Meghan Markle ရဲ့အဖေကဒီ Mexico မှာခွဲစီကုတ်တမှုခံထားတော့ Britain ကိုမလာနိုင်ပါဘူးသူ့ရဲ့မိကတော့အခုမင်္ဂလာပွဲတက်ဖို့ဝင်းစာမှာရောက်နေပါပြီဒီပထမတော့ပေါ့နော်ဘသူကဖျားကြောင်းနဲ့လက်တွဲခေါ်လာမှာလဲဆိုတာတော်တော်လေးမေးခွန်းထုတ်စရာဖြစ်ခဲ့ပါတယ်တောက်ချာနေကတော့ Meghan Markle ရဲ့ပန်ကြားချက်နဲ့ Charles မင်းသားကလက်တွဲခေါ်လာမယ်ဆိုတာကို Kensington နန်းတော်ကသတင်းထုတ်ပြန်ပါတယ်ဒီအစမှ Meghan Markle ကဒီဖျားကြောင်းနဲ့တယောက်တည်းဝင်လာမှာပါပြီးတော့မှဒီလက်ထက်မဲ့ဆင်မြင့်ပေါ်အသွားပေါ့နော် Alder ပေါ်အသွားမှာမှ Charles မင်းသားတွဲခေါ်သွားမှာပါ Britain တော်ဝင်မိသားစုထဲမှာအခုလိုမျိုးဒီလူမဲသွေးရောတဲ့သူတယောက်နဲ့လက်ထက်တာဒါပထမဆုံးအချိန်မှာအဲ့လိုအခြေအနေမှာသူတို့တော်ဝင်မိသားစုထဲကိုဒီလိုလိုလားလားနဲ့ပေါ့နော်ဒီ main clay ကိုလက်ခံနေဆိုတာကို ancient san Charles မင်းသားပြသလိုက်တဲ့လို့ရဖြစ်ပါတယ်ထုံးတဲ့ scenario တိတ်ကိုအလေးထားတန်ဖိုးထားပြီးတော့ဒီတော်ဝင်မိသားစုကအခုလိုမျိုးတာမန်မိသားစုနဲ့ဆက်ဆက်လို့ရနိုင်တဲ့ကိစ္စမျိုးတွေလောက်တာကြောင့်လဲလူအများလက်ခံမှုစိတ်ဝင်စားမှုရနေတာပါအဲ့ဒါကြောင့်လဲဒီနိုင်ငံဆောင်ကသတင်းမီဒီယာအစုံဝင်းစာမြို့မှာလာရောက်ပြီးတော့မှဒီတော်ဝင်မင်္ဂလာသတင်းကိုဦးစားပေးလွှင့်နေကြတာပါမယ်ရင်ချင်
းဟုတ်ကဲ့အခုလိုဒီတော်ဝင်မင်္ဂလာပွဲသတင်းနဲ့ပတ်သက်ပြီးတော့မဆုမြတ်မုံကလည်းတော်တော်လေးလေ့လာထားရဆိုတော့ဒီမင်္ဂလာပွဲကျင်းပမဲ့ဝင်းစာမြို့မှာပြင်ဆင်မှုတွေတော်တော်လုပ်ထားတယ်လို့လည်းကြားရတယ်။နောက်မြို့သူမြို့သားတွေကလည်းတော်တော်လေးသူတို့စိတ်လှုပ်ရှားပျော်ရွှင်နေကြတယ်ပေါ့နော်။ဒီအကြောင်းလည်းမဆုမြတ်မုံကြီးပြောပြပါအောင်။
တေးကြပါရဲ့ရှင်။ဒီဝင်းစာမြို့ကလန်ဒန်မြို့တော်ကနေပြီးတော့အနောက်ဘက်မိုင်30လောက်ပဲဝေးပါတယ်။သိမ်းမြကန်ဘေးမှာရှိတဲ့မြို့လေးတစ်ခုပါ။ဝင်းစာမြို့သူမြို့သားတွေကတော့ဒီနိုင်ငံတကာကမ္ဘာလှည့်ခီးစက်တွေနဲ့တိတ်မဆိတ်ပါဘူး။အဲလီဇဘက်ဘီယမာကြီးအနေများတဲ့ဝင်းစာရဲတိုက်ကြီးကြောင့်အစတည်းကကမ္ဘာလှည့်ခီးစက်အလားများတဲ့မြို့တစ်မြို့ပါ။ဒါပေမဲ့အခုတော်ဝင်မင်္ဂလာပွဲကြောင့်လာကြတဲ့ဧည့်သည်ပမာဏတော့အများကြီးပိုထူတာပေါ့လေဝင်းစာရဲတိုက်ဝင်းကြီးတဲကဒီစိန့်ဂျော့ဂျစ်ဘုရားရှိခိုးကျောင်းထဲမှာလုံးမဲ့ထင်းမြတ်မေခလလက်ထပ်ပွဲတက်ကဧည့်သည်600လောက်ကိုဖိတ်ထားတယ်လို့သိရပါတယ်ဖိတ်ကြားမခံရပေမဲ့မင်္ဂလာဆောင်တွဲကိုဒီအဝေးကနေတွေ့ရဖို့အတွက်ဝင်းစာမြို့ပေါ်ကနေလာပြီးစောင့်နေကြတဲ့ပရိသတ်ကလည်းထောင်ပေါင်းချီရှိပါတယ်ဒီလုံခြုံရေးကလည်းစနစ်တကျအသေးစားလုပ်ထားတယ်လို့သိရပါတယ်အခုတော်ဝင်မင်္ဂလာပွဲကြောင့် Britain စီးပွားရေးစတာလင်ပေါင်းဘီလီယံခွဲလောက်အထိဝင်ရေတိုးနိုင်တယ်လို့စီးပွားရေးကျွမ်းကျင်သူတွေကခန့်မှန်းပါတယ်။ EU ထဲကနေ Britain နှုတ်ထွက်မဲ့ကိစ္စကြောင့်ဒီနိုင်ငံထဲမှာမရေမရာဖြစ်နေချိန်မှာဒီတော်ဝင်ပွဲကြောင့်မင်္ဂလာပွဲကြောင့်ပေါ့နော်လူတွေရဲ့စိတ်ဓာတ်တွေပျော်ရွှင်တက်ကြွနေကြတာကတော့သိကြပါရဲ့ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။
ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။မေလ19ရက်စနေနေ့နေ့ခင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုဒုတိယပိုင်းနိုင်မက်မှာနိုင်ဝက်အတွက်ထုတ်လွှင့်တဲ့အခါမှာတော့
I was born in Kentucky and while my family has deep roots there I was an Air Force brat and we followed my father to postings all over the world
ဒါကတော့ American ဘဟုထောက်လှမ်းရေး Agency CIA ရဲ့ပထမဆုံးအမျိုးသမီးညွှန်ကြားရေးမှူးဖြစ်လာတဲ့ Gina Haspel အကြောင်းကိုကြောပြမဲ့အမျိုးသမီးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်သိပ္ပံနဲ့ဤပညာအစီအစဉ်ကိုလည်းထုတ်လွှင့်မှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအပေါ်မပြတ်ဦးကျော်စန္ဒာကကောက်နှုတ်တင်ပြမှာပါရှင်
။ရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့ပြစ်မှုတွေကို ICC ကစူးစမ်းဖို့လှုပ်ဆောင်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ Evalina Ochabie ရဲ့စောင်းမကို Forbes.com မှာဖတ်ရပါတယ်။ကလဒမကအဖွဲ့အစည်းအမျိုးမျိုးကမြန်မာနိုင်ငံကိုအချက်လက်စုံစမ်းရေးကော်မရှင်တွေစေလွှတ်ပြီးတော့ဒီရိုဟင်ဂျာပြည်နာကိုစုံစမ်းဖို့လုပ်ကြပေမဲ့အစိုးရကပြည်သူ့ခွင့်မပေးပါဘူးတဲ့ဒါကြောင့်မြန်မာနိုင်ငံတဲကိုဝင်ပြီးစုံစမ်းမှုမပြုနိုင်ရင်တော့တခြားအထောက်အထားတွေကအဆင်မပြေနိုင်ဘူးလို့ဆိုထားပါတယ် ICC လို့ခေါ်တဲ့နိုင်ငံတကာရာဇဝတ်မှုခုံရုံးကအခုဒီကိစ္စကိုစုံစမ်းဖို့လုပ်နေပါတယ်ဒီနေရာမှာအဓိကကြည့်ရမှာကတော့ရိုဟင်ဂျာတွေကိုမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုမောင်းထုတ်လိုက်တယ်ဆိုတဲ့စွပ်စွဲချက်ပေါ့ICC ကစီရင်ပိုင်ခွင့်ရှိသလားဆိုတာပဲဖြစ်ပါတယ်။ရိုညာ63,000ကျော်ဘင်္ဂလားဒေ့ရှ်ကိုမောင်းထုတ်တယ်ဆိုတဲ့ခိုင်မာသတင်းတွေကလည်းပေါ်ထွက်နေပါတယ်။ ICC ရဲ့အဓိကအခြေခံဥပဒေဖြစ်တဲ့ Rome Statute ပုံမှန် 8 ဂါကြီးမှာလည်းပဲအတင်းအဓမ္မမောင်းထုတ်ခြင်းဟာ Crime Against Humanity ကျူးလွန်တယ်လို့ပြဋ္ဌာန်းထားပါတယ်။ဒါပေမဲ့လည်း ICC ဟာမြန်မာနိုင်ငံအပေါ်မှာစီရင်ပိုင်ခွင့်မရှိပါဘူးတဲ့။ဘာကြောင့်လဲဆိုရင်မြန်မာနိုင်ငံဟာ Rome Statute ကိုလက်မှတ်ထိုးထားတဲ့နိုင်ငံတစ်ခုမဟုတ်လို့ပဲဖြစ်တယ်လို့ဆိုပါရစေ။ဒီညမှာကုလသမဂ္ဂလူမျိုးရေးကောင်စီကဆုံးဖြတ်ရင်ဖြစ်နိုင်ပေမဲ့အောင်မြင်မှုရရှိဖို့ဆိုတာကတော့တခြားနိုင်ငံအများအပြားကလည်းအလားတူအရေးယူလို့တဲ့စိတ်ဆန္ဒအပေါ်မှာမူတည်ရဲလို့ရေးသားထားပါခင်ဗျာ။ဆက်လက်ပြီးမြန်မာနိုင်ငံကိုကူညီနိုင်အောင်ကုလသမဂ္ဂကိုကူညီခြင်းဆိုတဲ့ကောင်စီနဲ့ Morten Pedersen ရေးတဲ့ဆောင်းပါးကို The Interpreter ဆောင်းဆောင်တွေကထုတ်လုပ်တင်ပြလိုပါရစေ။ကလဒမကအထွေထွေတွင်မှုချုပ်မစ္စတာဂူတာရက်ဆာမြန်မာနိုင်ငံတွင်ပဋိပက္ခဖြန့်ဖြေးဖို့နဲ့လူ့အခွင့်အရေးအခြေအနေတိုးမြင့်ဖို့အတွက်အထူးကိုယ်စားလှယ်အဖြစ်ဆွစ်တန်တမန်ခရစ်စတင်ဘာဂနာကိုခန့်အပ်လိုက်ပါတယ်။ကိုယ်စားလှယ်တည်းရဲ့အဓိကတာဝန်ကတော့ရိုဟင်ဂျာပြည်နာကိုအလေးထားမှာဖြစ်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံအစဉ်ကူးပြောင်းမှုကိုလည်းလွှမ်းခြုံပြီးတော့အကြံပြုရမှာဖြစ်တယ်လို့ဖော်ပြထားပါတယ်။မြန်မာအစိုးရကဘင်္ဂလီလို့ခေါ်တဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့ကိစ္စဟာကမ္ဘာစာနာမှုပြည်နာကြီးတရဖြစ်ပြီးနာနှစ်တာတိုးတက်မှုအစဉ်ရလာတဲ့မြန်မာအပြောင်းလဲကိုလည်းအန္တရာယ်ပြုနေပါတယ်။ဒေါန်ဆန်းစုကြည်နဲ့မြန်မာစစ်တပ်တို့ဟာလက်တွဲနိုင်တဲ့မိဖက်တွေမဖြစ်နိုင်ကြတဲ့အတွက်အစိုးရအနေနဲ့ရခိုင်ပြည်နာအပါအဝင်ကျယ်ပြန့်တဲ့ညီညာရေးဖြစ်စဉ်ကိုထိထိရောက်ရောက်ကင်တွယ်ရခဲ့နေပါတယ်လို့ဖော်ပြပါတယ်။ဒါ့အပြင်မြန်မာနိုင်ငံနဲ့နိုင်ငံတကာအသိုင်းအဝိုင်းတို့ဟာလည်းမပြေလည်မှုတွေရှိနေတာဖြစ်သလိုနိုင်ငံတကာအသိုင်းအဝိုင်းအကြမ်းမှလည်းပဲတဦးနဲ့တဦးညီညွတ်မှုမရှိကြဘူးလို့ဆိုရမှာပါတယ်။ဒီမသိမမြတ်ဖြစ်နေတဲ့ဆက်ဆံရေးတွေကိုတန်တမန်သစ်ဘာဂနာကပြန်လည်သိမြင်အောင်လုပ်ပြဖို့လိုအပ်ပါတယ်လို့ရည်သားထားပါတယ်ခင်ဗျာ
။ဥကျော်ဆန္ဒပါရှင်။ကမ္ဘာသတင်းတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကို VOA မြန်မာပိုင်းရုပ်တံရဲ့တောက်ကြနေညနေခင်းအစီအစဉ်ဒီမှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါတယ်ရှင်။အခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါ။
ဒီနေ့တင်ပြမယ် idiom အသုံးက
call the shots
ဖြစ်ပါလေစာလုံးပေါင်းက call call ကခေါ်တာ the shots the shots ကဒီနေရာမှာအဓိပ္ပာယ်မျိုးမျိုးရှိပေမယ်ပြစ်ခတ်တယ်လို့အဓိပ္ပာယ်ရတဲ့ shot shoot ဆိုတဲ့ကရိယာရဲ့ noun အဖြစ်အသုံးပြုထားတာဖြစ်ပြီး shots ကတော့ပြစ်ခတ်မှုတွေပေါ့ဒါကြောင့်စကိုက်ခွန်းရဲ့လုံခေါက်ဒီဘက်ကပြစ်ခတ်ဖို့အတွက်ခေါ်ပေးတာအော်ပေးတာလို့ယူဆနိုင်ပါတယ်။ idiom အသုံးစီးတက်လာတဲ့ယူဆအမျိုးမျိုးရှိတဲ့နဲ့တစ်မျိုးကတော့ရှေးဘရစ်တရှ်တင်မောတွေခေတ်ကဆိုရင်ရန်သူကိုပြစ်ခတ်ရမှာကုန်းပပေါ်မှာရှိတဲ့တာဝန်ကျအရာရှိကပ Beniago Chimpiame Surago Auka Tanapia the Marigo make Biragani Sente Larelu Subari. Dido idiom Rivega Sumpia Bidenia Machinida Yiti Sumpia Chedrigo Biloda Loban Green Shidenia Machinida Tomorrow Kids Gaya Sueno Lo Adi Miago Nunjareniya Machinida Boshin Banzga Ya Sueno Duga Bubebo Dido Ne Padelu George Gubide Umago Nasinjaya
Our boss, Mr. Green, calls the shots at work. But at home, it's his wife who makes the important decisions.
Shinobusiadma, Mr. Green, alo maro, duga, sompia bidenia ma shini de boli. Dabimelo, injaro, yiti de sompia chedriguro, tuzniga chara, yalu divia bari, umago, not a cow, nasinjaya ang.
Our boss, Mr. Green, calls the shots at work. But at home, it's his wife who makes the important decisions.
Sumpia bidenia ma shinida, a yeti sumpia chedrigu biluda, loban green shidenia ma shinida, sui, idiom adonia, biludiumle.
Call the shots.
Lupiolu yavare, eragaro, diginimine, jimpia gede, idiom adome pipari.
American Baho Talay Agency CIA, Patamazo, Amutami, Nunjayamuki, Gina Hesbelgu, Cantabu, American Teledoma, Jadabriniga, Taukame, Nazalime, Gangweme, Lisa, Namene, a deep UBA library. Did the bet Ganama, Gina Hesbel Ye, a Jangu, Dolala Danga, Susie, Dimjamawashi?
Nomination, Central Intelligence Agency, Gina Haspel of Kentucky to be director.
American CIA Bohotarangi Tanaye, Nikon said, Maima, but Mauzo Nudbi Nujai Mupi, Gina Haspergo, Kaapu, a Dibujan, Telodoga, Jadabiniga, Kulu, Gina, get up your body. The Matramga, Malaga, American Nanganjai, when she did here meeting the Migedu, CIA Nujai Mu, Mike Bomb Uraniama, Sato Kaapu. Teludoga, CIA Leton, Nunjai Mulepi, Leshi, Yai Nunjai Mupi, Darwin Tansamidu, Gina Hesbergu, Democratic Republican Party, Niaduga, Taukame, Azelime, Gangweme, Lizeng, Amene, Kulu, debut, like that Pipari. El Gaida, Jumpet, the Marigu, yesterday, Sese Minya Mudwe, CIA Gap, Jilo Kemune Badelu, Gina Hesbergu, Republican Ateludoma, Nuru Pijare, Kentucky B. Nega, Rand Bonne, Arizona, Jeff Leduga, Gangwe, Kejabi Uno Gensa Yoga Jong, Sikuda Mu, Kayunilu, Lodogu, Mateo Nane, Arizona B. Nega, Tingya, Ateludoma, John McGinale, Gangwe, Kedapipare, Dabime Democrat Ateludoma, Chauruga, Taukan, Gejare Dwe, Kulu, Tibu Nambu, Me Lung Lao Yashi, Kedapipare. Democrat Pega, Taukane, Virginia Binega, Teludoma, Warnaga, Haspelne, Dwissu Mimian B, Dunine, Sig Biang Gira Pibare, Haspelha, Damra Trump, PRB Mugu, Kamedum, Hope, Langa Dawingu, Jibion on Tansang, Mimedu, Pide, Louis Du Yongji, Jang, Teludoma, Warnaga, Memabe Mi, Ludoma, Kulu, Biogibare.
I furthermore believe that she is someone who will push back and push back strongly against any.
CIA မှာတာဝန်ထမ်းဆောင်နေကြတဲ့အမျိုးသားနဲ့အမျိုးသမီးတွေရဲ့ဂုဏ်သိက္ခာကိုထိခိုက်စေမယ်ညွှန်ကြားချက်မျိုးပေးဖို့သမရကကြိုးစားရင်ဂျီနာဟက်စပယ်ဟာပြင်းပြင်းထန်ထန်ညှင်းဆုံမဲ့လို့ဖြစ်မဲ့လို့ကျွန်တော်ယုံကြည်ပါတယ်။ဒါပြင်နိုင်ငံရေးရဘယ်လိုကြေးရိုက်ခတ်မှုတွေရှိပါစေသူကအမှန်ကိုထုတ်ဖို့ပြောကြမယ်သူဖြစ်ပါတယ်။ဒီရဲ့ချက်တွေကြောင့် CIA
Ms. Haspel has quietly earned the respect and admiration.
CIA Ma, Dika Jazun Pete, Mutanri Epi, Lessina, Yentalani, Tinga, Gonzangria, Liza Ajamu, Thuga, Kanyasita Pipare, Megan Nangandaria, B and the Kimune, Lunyomuha, Talani Tana Gonzangaya, Nyan Temia B, Yitin Pia Muru Boma, Mutia Pipare. Gina Haspel ဟာဒီအချိန်မှာအသင့်တော်ဆုံးအမျိုးသမီးဖြစ်ပါတယ်။ဒါဝန်နိုင်ငံရေးပါတီနှစ်ခုစလုံးရဲ့အထက်လွှတ်တော်အမတ်တွေကသဘောတူကြပါတယ်။ဒါကြောင့်လဲ CIA Director Zick ကိုအမြန်ဆုံးအတီးပြုတ်ပေးဖို့ကျွန်တော်တိုက်တွန်းပါတယ
်။အသက်60နှစ်ရှိပြီဖြစ်တဲ့ Haspel ဟာ CIA ရဲ့ပထမဦးဆုံးအမျိုးသမီးညွှန်ကြားမှုဖြစ်တဲ့အပြင် 1990 ခုနှစ်များကစလို့ William Kobe နောက်ပိုင်းCIA မှူတန်းတူအခုလိုညွှန်ကြားမှုရာထူးကိုတက်ခဲ့တဲ့ဒုတိယမြောက်ပုဂ္ဂိုလ်ပဲဖြစ်ပါတယ်။ Haspel ကိုသမ္မတ Trump က CIA ညွှန်ကြားမှုအဖြစ်အမည်တင်သွင်းခဲ့ပြီးမေလကကျင်းပခဲ့တဲ့ထက်လွတ်တော်ကြားနာစစ်ဆေးပွဲမှာ CIA ထောက်လှမ်းရေးအလုံးနဲ့ပတ်သက်လို့ငယ်စဉ်ကတည်းကစိတ်ဝင်စားခဲ့သူဖြစ်တယ်လို့ပြောခဲ့ပါတယ်
။ I was born in Kentucky and while my family has deep roots there, I was an Air Force brat.
ကျမကကင်တာကီမှာမွေးခဲ့တာပါ။ကျမရဲ့မိသားစုဇာတိကအဲ့ဒီကဖြစ်ပေမဲ့ကျမအဖေကလေတက်ကမှုကဘာတဖန်သူပြောင်းတဲ့နေရာတွေကိုကျမတို့လိုက်ကြရပါတယ်။ပြပမှာငယ်စဉ်ကကျမနေထိုင်မှုကြောင့်နိုင်ငံခြားဘာသာစကားတွေနဲ့ယဉ်ကျေးမှုတွေကိုကျမနှစ်သက်တဲ့အပြင်ပြပမှာအကြမ်းဖက်မှုတွေကိုတိုက်ဖြစ်ရမှာအမေရိကန်ရဲ့ခေါင်းဆောင်မှုကအရေးကြီးတယ်ဆိုတာကိုလေကျမသဘောပေါက်ခဲ့တယ်လို့ Gina Haspel ကပြောခဲ့တာဖြစ်ပါတယ်။သူဟာကောလီကန်နီအောင်ပြီးနှင်းနှင်းငယ်ကြဖြစ်တဲ့1985ခုနှစ်မှာ CIA မှာစတင်တာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။အဲ့ဒီမှာယာရုတာဝန်20တို့ကိုပြပအပါဝင်နေရာအတော်များများမှာထမ်းဆောင်ခဲ့ရမှာဥရောပအာရှနဲ့အာဖရိကတခွင်တို့မှာ CIA ထောက်လှမ်းရေးယာရုတွေမှာတာဝန်ယူခဲ့ရတာဖြစ်ပါတယ်။ဒါကြောင့်သူဟာ CIA ညွှန်ကြားရေးမှုယာဒုအတွက်တင့်တော်ဆုံးဖြစ်တယ်လို့ကြာသပတေးနေ့ကအထက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Richard Burr ကခုလိုပြောခဲ့ပါတယ
် I believe Ms. Haspel's experience, her dedication to service and judgment make her a natural fit to lead the CIA as it enters a period of profound change
and Ms. Haspel ဟာအတွေ့အကြုံရင့်ကျက်တဲ့သူတာဝန်ကိုခြေကွန်းစွာထမ်းဆောင်နေစဉ်းစားဆုံးဖြတ်ရမှာရင့်ကျက်မှုရှိတယ်လို့ကျွန်တော်ယုံကြည်ပါတယ်ဒီရည်ချင်းတွေကြောင့်အခုလိုအပြောင်းအလဲတွေဖြစ်နေတဲ့ဒီကနေ့ကဘာကြီးမှာသူက CIA ကိုဥဆောင်ဖို့အသင့်တော်ဆုံးဖြစ်ပါတယ် CIA ကိုဥဆောင်ဖို့သမ္မတကတင်မြှောက်မဲ့သူတွေထဲမှာသူဟာအရေးချင်းအပြည့်အဝဆုံးဖြစ်တဲ့အပြင် CIA 290သမိုင်းမှာတာဝန်ကိုကျေပွန်စွာထမ်းဆောင်နိုင်ဖို့အစဉ်တစ်ဖြစ်ဆုံးပုဂ္ဂိုလ်လို့ဆိုရမှာပ
ါ Gina Haspel ကလည်း CIA ဌာနမှာသူနှစ်30ကျော်တာဝန်ထမ်းဆောင်ခဲ့တာဟာသူ့ဘဝပန်းနိုင်တရဖြစ်ပြီးသူအခုလိုအမည်တင်သွင်းခြင်းခံရတဲ့အတွက်ကြောင့်လေဌာနတွင်ရှိအမျိုးသမီးတွေအတွက်ဖန်မျက်နှာချက်ချုပ်ဖောက်ရမှာအထောက်အကူပြုစီတယ်လို့ခုလူပြောခဲ့ပါတယ
် CIA has given me a lot over the past 3 decades
CIA မှာကျမတာဝန်ထမ်းဆောင်ရတာသိကူကျေနပ်ပါတယ်ကျမကလွန်ခဲ့တဲ့နှစ်30ဇန်နဝါရီလကကျန်းတစ္ဆာကျင်းစုခဲ့တဲ့အချိန်ကစလို့အခုထိပါပဲအဲ့ဒီတုန်းက CIA ရဲ့အစီအမံရာထူးတွေမှာအမျိုးသမီးတွေသိကူနေပါလာပါတယ်ခုလိုကျမတို့ဌာနမှာအနေအထားတွေပြောင်းလာပြီးအမျိုးသမီးတွေဟာအားကောင်းလာပါပြီ။ကျမကကျမတာဝန်ကိုကြည်ပြင်းစွာအေးအေးဆေးဆေးနဲ့ထမ်းဆောင်ရင်းဒီအတားအဆီးတွေကိုကျော်လွန်နိုင်ဖို့ကြိုးပမ်းခဲ့တာဖြစ်ပါတယ်။ကျမအနေနဲ့ CIA မှာဒုတိယအကြီးအကဲဖြစ်လက်တော်ညွှန်ကြားမှုဖြစ်ထမ်းဆောင်ခဲ့ရတာကိုဂုဏ်ယူပါတယ်။ဒါဟာလေကျမအနေနဲ့အမျိုးသမီးတူဖြစ်လို့ CIA မှာယာရုမမြင်ရလို့ကြွားပြောတာမျိုးမဟုတ်ပါဘူး။ဒီအချက်ကိုထောက်ပြဖို့ကျမမှာတာဝန်ရှိတာက CIA မှာအမျိုးသမီးငယ်တွေအတွက်သူတို့ရဲ့ဘဝရှည်ရေးအတွက်မျှော်လင့်ချက်တရဖြစ်စီလို့ပါပဲလို့ Gina Haspel ကပြောသွားတာဖြစ်ပါလေ Gina Haspel နဲ့သူ့ရဲ့နှစ်ရှည် CIA သမိုင်းမှာဝေဖန်ခံရတဲ့ဖြစ်ရပ်နှစ်ခုရှိပါတယ်တစ်ခုကတော့2000ခုကထိုင်းနိုင်ငံမှာရှုပ်ဝဲအကျဉ်းစခန်းဖွင့်ပြီး Al-Qaeda အကြမ်းဖက်သမားလိုမတင်ငါရသူတွေထံကဖြောင့်ကျက်ရဘူးရေမွန်းအောင်နှစ်တဲ့နှိမ့်စင်နှီးမျိုးကိုတုံးခဲ့တာနဲ့ပတ်သက်ပါတယ်နောက်တစ်ခုကတော့2005ခုနှစ်ကဝါရှင်တန်မြို့တော်အပြင်ဘက်လန်ဂလီရှိ CIA ဌာနချုပ်မှာသူ့ထက်အရာရှိရဲ့တာဝန်ပေးမှုကြောင့်နှိမ့်စင်ညှဉ်းပန်းစစ်ဆေးမှုတွေကြောင်းရိုက်ကူးထားတဲ့ဗီဒီယိုတွေကိုဖျက်ဆီးပစ်ဖို့ညွှန်ကြားစာကိုရေးသားထုတ်ပြန်ခဲ့ခြင်းပဲဖြစ်ပါတယ်။ဒီအချက်တွေကြောင့်သူ့အပေါ်မှာဝေဖန်မှုတွေထွက်ပေါ်ခဲ့တာလည်းဖြစ်ပါတယ်။ဒါဟာလေထိုးစဉ် 9/11 လို့လူသိများတဲ့အမေရိကန်ပြည်ထောင်စုကို2011စက်တင်ဘာလကAl-Qaeda အကြမ်းဖက်သမားတွေလေရင်သုံးတိုက်ခိုက်မှုဖြစ်ပွားခဲ့စဉ်ကဖြစ်တဲ့အတွက်ကြောင့်အခြေအနေကတာဝန်ပေးခြင်းခံခဲ့ရတာလို့သူကရှင်းပြခဲ့ပါတယ်။အခုတော့အကျဉ်းသားတွေစစ်ဆေးမှုနဲ့ပတ်သက်လို့ဥပဒေတွေထွက်ပေါ်လာပြီးဖြစ်တဲ့အတွက်ကြောင့် CIA အနေနဲ့ဥပဒေကိုလိုက်နာဖို့အရေးကြီးတယ်လို့သူကထွက်ဆိုခဲ့ပါတယ်။
that under my leadership, on my watch, CIA will not restart.
ကျွန်မရဲ့ခေါင်းဆောင်မှုကျွန်မရဲ့တာဝန်ယူမှုအောက်မှာ CIA နေနဲ့ဖမ်းဆီးကျဉ်းကျဆစ်ဆေးတဲ့အစီအစီမျိုးလုပ်မှာမဟုတ်ပါဘူး။ CIA နေနဲ့အရင်ကအတွေ့အကြုံကနေတင်ကားစာခေါင်းတွေရခဲ့ပါလေ။အဲ့ဒီတုန်းကအစင်သင့်မဖြစ်သေးပဲတာဝန်ပေးခြင်းခံရတာပါ။ကျမအနေနဲ့ CIA ကရတဲ့တင်ကားစာကိုအလေးထားပါလေ။အဲ့ဒီတုန်းက CIA ကအကျဉ်းသားတွေကိုဖမ်းဆီးစစ်ဆေးမှုနဲ့ပတ်သက်လို့အစင်သင့်မဖြစ်ခဲ့ပါဘူး။ခုခါမှာတော့ဒီဖမ်းဆီးစစ်ဆေးမှုတွေနဲ့ပတ်သက်လို့အမေရိကန်အစိုးရကဥပဒေတွေထုတ်ပြန်ခဲ့ပြီးဖြစ်ပါလေ။အထူးသဖြင့်အမေရိကန်ကဖမ်းဆီးထားတဲ့ဘယ်အကျဉ်းသားကိုမှစစ်လက်ဆွဲစာအုပ်မှခွင့်မပြုထားတဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေကိုပြုလုပ်လို့မရပါဘူး။ကျမအနေနဲ့ CIA ဌာနမှာစုံစမ်းထောက်လန်းစူးစမ်းရရှိတဲ့အချက်အလက်တွေကိုဝေဖန်ပိုင်းခြားသုံးသပ်တဲ့အတတ်ပညာကိုအကျိုးအရှိဆုံးဖြစ်အောင်အသုံးချနိုင်မှုကြိုးပမ်းသွားမှာဖြစ်ပါတယ်လို့ CIA ထောက်လန်းရေးဌာနရဲ့ပထမဦးဆုံးအမျိုးသမီးညွှန်ကြားရေးမှူးပြောကြားခြင်းနဲ့တူဒီသတင်းပိုင်းရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင
'Cause it only serves to make me more determined to do. အခုဆက်လက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကတင်ဆက်မှာပါရှင
်။ဒီတစ်ပတ်တော့အာကာသရဲကအမှိုက်ကလေးကဘာမီဘောကိုမထင်မဖဲကြတာရယ်ဘသူမှတာဝန်ရှိတယ်နိုင်ငံတကာမှာဘသူမူတွေချပြီးဖြည့်ရှင်းကြတယ်ဆိုတာကိုပြောပြပေးပါမယ်။မနက်ငယ်မြောက်ပိုင်းအချင်းပြည်နယ်ဖားကန့်ဒေသကကျောက်စိမ့်လောက်ကွက်တစ်ခုမှာ2016နိုဝင်ဘာလတုန်းကအရှိ15ပေရှိတဲ့ဆလင်ဒါပုံတတ္တုအပိုင်းစာကြီးတစ်ခုနဲ့သူ့နဲ့တိတ်ငွေးတဲ့နေရာမှာတော့တရုတ်စာရီပါတဲ့အပိုင်းအစာငယ်တစ်ခုကျရောက်ခဲ့ပါတယ်။ဒီအပိုင်းစာရီဟာအချင်းပြည်နယ်နဲ့ရောက်လာပြီးသူတို့ကျလာတန်းကပောက်ကွဲတန်နဲ့တူတယ်လို့ဒေသခံတွေကပြောပါတယ်။ကြီးတဲ့အပိုင်းစာကပေ150လောက်ခုန်ထွက်သွားပြီးမှရေဆက်ရှွန့်တွေလည်းကိုကျသွားတာဖြစ်ပြီးသူ့ကြောင့်ထိခိုက်မှုတစုံတရာမရှိခဲ့ပေမဲ့သေးတဲ့အပိုင်းကတော့အနာကအင်းတလုံးရဲ့ခေါင်းမိုးကိုထိခိုက်စေခဲ့တယ်လို့ဆိုပါတယ်။အပိုင်းဆိုင်အကြီးဟာထိပ်ပိုင်းမှာဝါယာကျိုးတွေပါပြီးအင်ဂျင်နဲ့တူတယ်လို့မျက်မြင်တချို့ကပြောကြပြီးအစိုးရထုတ်တင်ဆာမှာတော့ satellite ဂျိုရုဒါမှမဟုတ်လေယာဉ်ဒါမှမဟုတ်ဒုံးကျည်ရဲ့အစိပ်ပိုင်းတစ်ခုဖြစ်မယ်လို့ယူဆရကြောင်းပဲဖော်ပြပြီးအသေးစိတ်ကိုမပြောပါဘူး။ Southampton တက္ကသိုလ်ကအာဂါသဆန့်ဖြစ်ပစ္စည်းဆိုင်ရာသူတေသနာပညာရှင်ကလီမန့်ရမ်ဖ်ကတော့မြမမေဘောကိုဒီအပိုင်းဆာမကြခင်တည်းကအဲ့ဒီနေရာနဲ့မိုင်တထောင်လောက်အကွာမှာရှိတဲ့တရုတ်ကကျူကွန်းဂျိုးလူစခန်းကနေပြစ်လွတ်ခဲ့တဲ့ Long March 2 Rocket ရဲ့အစိပ်ပိုင်းဖြစ်နိုင်ကြောင်းခန့်မှန်းခဲ့ပါတယ်။တချို့သိပ္ပံပညာရှင်တွေကတော့ကချင်ပြည်နယ်နဲ့မိုင်400ကျော်လောက်အကွာမှာရှိတဲ့စီချွန်းပြည်နယ်စီချမ်းမြို့ကဂျိုးလူတွေလွတ်တင်တဲ့နေရာကနေကြရတာဖြစ်နိုင်တယ်လို့တက်ကြပါတယ်။တရုတ်ဘက်ကတော့အတည်ပြုချက်မပေးပါဘူး။ NASA အာကာသစူးစမ်းရေးအဖွဲ့ကသိပ္ပံပညာရှင်ဒေါက်တာပရေတာတင်ကတော့ rocket ကဘာပတ်လမ်းလဲကိုရောက်ဖို့အတွက်အားယူတဲ့ပထမအဆင့်နဲ့ဒုတိယအဆင့်အစိပ်ပိုင်းတွေကဖြစ်နိုင်ကြောင်းနဲ့ဒီပိုင်းတွေဟာ rocket ပြစ်လွတ်တဲ့နေရာနဲ့တိတ်မဝေးတဲ့နေရာတွေတဝိုက်မှာကြာရောက်လေရှိတယ်လို့ထိခိုက်ပျက်စီးမှုတွေရှိတတ်တယ်လို့လည်းပြောပါတယ်။
အာကာသဆုံးဖြတ်ပစ္စည်းတွေကအာကာသထဲမှာနေပဲနဲ့ကမ္ဘာပေါ်ပြန်ကျလာတဲ့အခါကျတော့သူမီးလောင်ပြီးပြည့်ကျတဲ့ဟာအပြင်မီးမလောင်ပဲနဲ့တစ်စိတ်တစ်ပိုင်းနေပြည့်ကျလာတဲ့အခါကျတော့ပြည့်ကျလာတဲ့ဒုတဲ့ပမာဏကြီးပြီးတော့တဏှာယူမိုင်1000ကျွဲ2000လောက်နဲ့ကမ္ဘာလေဒူထဲကနေပြီးတော့အချိန်နဲ့ဆင်းလာတဲ့အခါကျတော့ဒီလူနေရက်ွက်တွေမြို့တွေရွာတွေပေါ်ကျတဲ့အခါအပြည့်အစည်တွေများပါတယ်ဒါအပြင်ဒုံးပြန်ဆွတ်စခန်းကြီးကဘာပေါ်မှာမြောက်များစွာကြီးတဲ့အထက်ကနေပြီးတော့ဆွတ်တင်လိုက်တဲ့နေရာရဲ့ပတ်ဝန်းကျင်မှာဒုံးပြန်ရဲ့ပထမဆင့်တို့ဒုတိယဆင့်တို့ဟာကဘာလီတူတဲကိုအချိန်နဲ့ပြန်ကျလာတဲ့အခါကျလို့ရှင်အင်ကြီးပျက်စီးတယ်လူအသေးပျောက်ရှိတယ
်ဒီလိုအာကာသအမှိုက်တွေမြေပြင်ပေါ်ကိုပြန်ပြေးကျရမှာထိခိုက်မှုတွေရှိနိုင်တဲ့အတွက်အာကာသဝန်ကျင်နဲ့ပတ်သက်ပြီးကဘာနိုင်ငံတွေကြားစီကန်းတွေတတ်မှတ်ပြီးသဘောတူညီချက်တွေချထားပါတယ်
1998ခုနှစ်မှာ Outer Space Treaty ဆိုတဲ့ကမ္ဘာနိုင်ငံများပါဝင်တဲ့အာကာသဝန်ကျင်သဘောတူညီချက်ကိုလက်မှတ်ရေးထိုးထားပါတယ်။အခုအချိန်မှာနိုင်ငံ100ကျော်ပါပြီးတော့ American Russia, ပြင်သစ်အင်္ဂလန်၊ဥရောပနိုင်ငံများ၊ဂျပန်အစပြင်တရုတ်နိုင်ငံလည်းပါပါတယ်။ကမ္ဘာနိုင်ငံပါဝင်မှုရှိမရှိတော့ကျွန်တော်မသိသေးပေမဲ့ပါဝင်တဲ့လို့ထင်ပါတယ်။ဒီပါဝင်တဲ့နိုင်ငံတွေကအာကာသစူးစမ်းလေ့လာရေးတို့သိပ္ပံသုတေသနအချက်လက်တွေအာကာသဝန်ကျင်ကိုအသုံးပြုပြီးတော့မိုးလေဝသရာသီဥတုဘူမိပေဒါယူပပေဒါဓာတုပေဒါနောက်ပြီးတော့ဆက်တွေ့ကိရိယာဂျိုတူအအစပြုလုပ်ပိုင်ခွင့်ရှိပါတယ်။ဒါတော့အဖွဲ့ဝင်နိုင်ငံအချင်းချင်းလည်းဒီအာဂါတာနီးပညာဖလှယ်ဖို့သဘောတူညီခဲ့တဲ့အပြင် DBP ဆိုင်ရာအာဂါတာဝန်ကျင်ကိုအတုံးပြုဥပဒေနဲ့စီကမ်းတွေကိုလည်းလိုက်နာဖို့အတွက်ကိုသဘောတူလက်မှတ်ရေးထိုးထားကြပါတယ
်။အခုလိုနီးပညာဖလှယ်တာတွေသုတေသနလောက်တာတွေအပြင်အာဂါတာတွေကစွန့်ပစ်ပစ္စည်းတွေကျလာလို့ထိခိုက်ခြင်းဘသူစီမှာတာဝန်ရှိတယ်ဘလို့အရေးယူဆောင်ရွက်ရမယ်ဆိုတာကိုပါပြန်ထန်ထားတာပ
ါမိမိနိုင်ငံအတွက်အာကာသဝန်ကျင်ကိုအခြေခံပြီးသုတေသနပညာရေးစီးပွားရေးဆက်သွယ်ရေးတိုးတက်မှုလုပ်တဲ့ဟာမှာအပြည်ပြည်ဆိုင်ရာထိခိုက်နေတာဆုံးရှုံးမှုလည်းကာကွယ်ထိန်းသိမ်းဖို့တာဝန်ရှိရဆိုပြီးတော့ Outer Space Treaty ဗရိညင်းစာတမ်းထဲမှာပါဝင်ပါတယ်အဲ့တော့နိုင်ငံတကာနိုင်ငံရဲ့အစိုးရပိုင်နဲ့ဂျိုတူပဲဖြစ်ဖြစ်ဒုံးပြန်ပဲဖြစ်ဖြစ်ဒါမှမဟုတ်လို့အဲ့ဒီနိုင်ငံမှာရှိတဲ့ပုဂ္ဂလိကပိုင်နဲ့ဒုံးပြန်ပဲဖြစ်ဖြစ်ဂျိုတူပဲဖြစ်တင်လိုက်လို့ရှိရင်တင်လိုက်တဲ့ပစ္စည်းကြောင့်ပျက်စီးသွားခဲ့ပြီးမိမိတိုင်းပြည်မှာပဲဖြစ်ဖြစ်သူတစ်ပါးတိုင်းပြည်မှာပဲဖြစ်ဖြစ်ဒီလိုဖြစ်ခဲ့လို့ရှိရင်လွတ်တင်လိုက်တဲ့တိုင်းပြည်ကနေပြီးတော့မှတာဝန်ယူပြီးတော့အကုန်ပြန်လျော့ပေးရပါတယ်ဥပမာအကြိမ်ကျွန်တော်တို့ဗမာပြည်မှာဒုံးပြန်လွတ်တင်စခန်းမရှိသေးပါဘူး။ဒါပေမဲ့ကျွန်တော်တို့ဗမာပြည်ကနေပြီးတော့စက်တွေရေဂျူတူနီးပညာသုတေသနဂျူတူလွတ်တင်မယ်ဆိုလို့ယူဆင်အမေရိကန်နိုင်ငံဖြစ်စေဂျပန်ဖြစ်စေသွားပြီးလွတ်တင်တဲ့အခါကျလို့ရှိရင်ကိုပိုင်တဲ့ဂျူတူဖြစ်တဲ့အတွက်အာကာသရောက်သွားတဲ့အချိန်ပဲဖြစ်ဖြစ်ဂျူတူပျက်စီးသွားခြင်းပဲဖြစ်ဖြစ်လွတ်တင်တဲ့ဂျူတူပိုင်ဆိုင်တဲ့နိုင်ငံကနေပြီးတော့အကုန်လျော်ပေးရပါတယ်။နောက်တစ်ခုကလွတ်တင်လိုက်တဲ့ဂျူတူကဗမာပြည်ရဂျူတူတစ်ခုဆိုပါစို့။နောက်ဂျူတူတစ်ခုကတခြားနိုင်ငံကအဲ့ဂျူတူတစ်ခုအာကာသတဲမှာအကြိမ်များတစုံတစ်ခုတော့အကြောင်းအရာကြောင့်မလွဲမဆောင်သာတိုင်ပြီးကြရတဲ့အဖြစ်နဲ့ကဘာလီတူတဲကိုပြည့်စည်ပြီးပြန်ကျလာတဲ့အခါမှာမီးလောင်ပြီးကျသွားရင်တော့အရေးမကြီးဘူး။မပြည့်စည်တဲ့စိတ်ပိုင်းတွေဘယ်နိုင်ငံမှာပဲဖြစ်ဖြစ်ဘယ်နေရာမှာဖြစ်ကျလို့ရှိရင်ပိုင်တဲ့နိုင်ငံတစ်ခုကနေပြီးတော့မှညီတူမျှတူခွဲဝေပြီးတော့မှကြော်ကြီးကုတ်ပေးရပါတယ်။
2018ထဲမှာတော့တရုတ်အာကာသလေ့လာရေးစခန်းကြီးကမ္ဘာမြေပေါ်ကိုပြန်ပြီးကြမယ်ဆိုတဲ့ကြေညာချက်ကြောင့်လူတွေအတော့ကိုထိတ်တလန့်ဖြစ်ခဲ့ကြရတာပါ
Titan 1ဆိုတဲ့ experimental Santa Fe အာကာသစခန်းကိုလွန်ခဲ့တဲ့2013ခုနှစ်ကတရုတ်ပြည်ကပြစ်တင်ခဲ့ပါအခု2018ခုနှစ်ဧပြီလ1ရက်နေ့မှာကမ္ဘာပေါ်ကိုပြန်ကြတော့မယ်လို့ပြောတဲ့အခါကျတော့ဒီအာကာသစခန်းက8တန်ခွဲ9တန်လောက်လေးပြီးတော့တနအယူ1000ခွဲ2000လောက်ချိန်နဲ့ဘယ်မှာကြမလဲဆိုတာမသိပါဘူး။ပြန်ကြမယ်ကလူတွေမျိုးရွာပေါ်ကြမလားဆိုပြီးတော့မှအထိတ်လန့်ဖြစ်ခဲ့ပါတယ်။ကံကောင်းကျင်တော့ဒီဟာဒီကဘာလေးတူတဲ့ရောက်တဲ့အခါမှာအစိတ်စိတ်အပွားပေါ့ပေါ့နော်လေးတူနဲ့တိုက်ပြီးတဲ့အခါကျမီးလောင်ပြက်သွားပြီးတော့တချို့တစိတ်တပိုင်းလောက်ပဲအစိတ်တောင်တမုတ်တရားတွေကိုကြားခဲ့ပါဒါကြောင့်လူအသေးအပြောင်းမရှိခဲ့ပါဘူး။
ဒီလိုအဖြစ်မျိုးတွေဟာအချိန်မရွေးကြုံရနိုင်တာမို့2016ထဲမှာအာကာသအမှိုက်ကြရတဲ့ကြုံခဲ့ရတဲ့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာအာကာသဝန်ကျင်ဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးထားတယ်မှာလေလို့ဒေါက်တာပရိဒါတင်ကအကြံပေးခဲ့ကြောင်းတင်ပြရင်းဒီသတင်းဖက်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်တယ်ရစီနောက်တစ်ပတ်မှာပြန်ပြီးဆက်ကြအောင်ပါ
စနေနေ့နဲ့ KPO မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နေ့နဲ့9နာရီထိဆက်လက်ထုတ်လွှင့်နေပါတယ်ရှင
်။ American ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်
။တော်ရရှင်များခင်ဗျာ။ဖွံ့ဖြိုးတဲ့နိုင်ငံအများပြားမှာဒီမိုကရေစီကျဆင်းနေပါတယ်။ဘာကြောင့်လဲဆိုရင်ဒီမိုကရေစီနိုင်ငံရေးဓလေ့ထွန်းကားဖို့အတွက်ရှင်တန်တက်ကြွတဲ့ရက်ဖက်လူအဖွဲ့အစည်းနဲ့လွတ်လပ်တဲ့မီဒီယာကအစိုးရဖွဲ့စည်းတဲ့အရာရှိတွေနဲ့ရက်သားတွေကိုမှန်မှန်ကန်ကန်အသိပေးနိုင်ဖို့လိုအပ်လို့ပဲဖြစ်ပါတယ်။ဒါမှသာနိုင်ငံသားတွေအနေနဲ့အစိုးရရဲ့လူမှုဆိုင်ရာမူဝါဒတွေအပေါ်မှာလွတ်လွတ်လပ်လပ်ဩဇာတည်ရမှုရှိနေမှာဖြစ်ပါတယ်။ဒါပေမဲ့သတင်းချက်လက်တွေလွတ်လပ်စွာစီးမျောတာကိုလည်းအာဏာပြသူတွေအာဏာရှင်လောင်းတွေကမနှိမ့်ညွတ်ကြပါဘူး။ဒါကြောင့်ရာစုသစ်ကူးပြောင်းလာခြင်းကလေးကဤပညာဆိုင်ရာတိုးတက်မှုတွေအများကြီးရှိလာခဲ့ပေမဲ့သ
Tadin Chele Yayu Bangwin, Internet Setwegwin, Telephone, Digital Mediary Bawin, Tadin Chele Nebema, Lupwesi Bawin Bangwinoha, Monja Nibare. Majademi Nede Bimaswin, Dazin Nechide Suyariha, Yape Puesi Mabundigwin, Lula Swat Lushawin, Pipa Taubanji Lekangwin, Sarari Yoba Lazime, Tinjate Simi Uri Piatangajavare. The chain name of a bone night at the rent, digited the rent to remove the rent remove to we win ago, piping catadari, the rent out the go, now set the kite pansida, tapitari down below Kajabare. Freedom house ma popiat hadlu, Louie set don yaga no la drin lula quing, Dream media bo soya ye winswamu machitlo nevare piro ubri ye siwa ye pi augani lumyokde lula do dream media chini free press ku kwa ludu miyazu jiga makanza mayashi nanjabau. A ladu zwabe kwa lu ye chausek kone yagai no lao ni nijare tembi dima a soya gu sita gu o sodu miyazu gu internet bogani weban we machi jabau. Dajao USAID ko American Pinozu, Nanganaga Pumjoe Agency ga, Nangan Nasejoma, Yape, a poesi, Shintanzime, Tia Uri, Tonga, Gitwazi, Kuninibare, Nangamon the second Nangama, Gitwala Nide, Pine Chochemu Tepe, Yape, Nepe, Chetwenye, Yape, a poesi, Kamaye, Lotama Kunine, Tia Miatamu Yashi Yero Dwe, Didagan, poesi in a Pubampio Sanganibare. Yafe Poesidi, Lula de Media Poesidigo, Lanyamu, Pisikriya, Nipinya, Tauban Baby, Dene, Nipinya, Swayne, Online, Longjomu, Kawenao, Kuni, Sawyer, Benivare. Sonsayamuga, Timavare, The Cho Nangani Mazuin, Yafe Poesine, Media Dida, Anago, Tenko, Sanji de Saon Pibare. USAID Assisi Negatasin, D Sao Nigo, Sele, Lepa Nanguyao, American Suyaga, Sawyer Nijamakmia.
American Suya at the Bora and Abo to Tim Yalu Tivari. A cool now singing at America Suya at the Bora and Yana Pippi, VOA album Hojang Tamati, BBR Zishin. Sending in the Kindrin, viewing the Mabai Sisingo select Tolinivari, Kura Dreen, Jinjoku, Kutajo thing up Yapyamawa.
Texas Pin and Santa Fimu got a Danjon Joma, then I won't be dead. There's a corner near Lumago, Texas Pin and Dawn Shuriga, Ludamun at the Asole Babi. I did come with John Jona and Yazu Bow and Lucy out of Menetti Zombie, now to say out Daniel Dawari. Then I won't be do her, Demetrius Pagosi Tedelu, Dawn Shuriga, Piotabi, Daujamanation, I am talking about Bidalu, John to John Nariga, Piovari. Kibaning and Havana Muroga, who see Marty, Nanganga Lizigani Toka Dore, Keith in Lien Zinha, Pianta B. Majagin, Pijarajo, Lutiajo Tisodobari. Dash in the Dono Shibi, Sayurkuma, Kudamu Kayun, Lelu, Tawan Shuduiga Piovari. Cubanadu, Evia Sion, Lijonlanga, Lien Kizima, DMJ, Tonya Kuko Neha, who see Marty Lizigani, Nangan Shibai, Holgin Yugo, Dwa, Pijadoraba. Pianjagima, Lien Yaha, Jodi, Kuila Delu, Yanian to the Yoga Piovari. ယောဂူရီးယားကသာညူကလီးယားကင်းမဲအောင်လုပ်မယ်ဆိုရင်ပြန်လည်အပြင်အလုံးကျွေးအမကန်ချက်ပေးမယ်လို့သမ္မတဒေါ်နယ်ထရမ့်ကဂရီးပြုပြောဆိုထားတဲ့ပေါ်တရုတ်နိုင်ငံကတောက်ကြနေမှာကြိုးစားလိုက်ပါတယ်။တက်ဆိုင်ရာနိုင်ငံတွေနေနဲ့ဂျိုးဘန်အထုမှုတွေဆက်လုပ်သွားမယ်အခွင့်အလမ်းကိုအမီးအရဆုတ်ကိုင်းမယ်။တဖက်နဲ့တစ်ဖက်အစီအပြေဖြစ်အောင်လုပ်ကြမယ်။ဆွေးနွေးညှိနှိုင်းတာတွေလမ်းကြောင်း ီးတိရင်ပြည်မာကြီးရဲ့မြည်တော်မင်းသားဟယ်ရီနဲ့အမေရိကန်သူလူမဲသွေးနှောတဲ့ရုပ်တံမင်းမီမဂန်မာကောက်တို့တက်တက်ထိန်းချင်ကြပါဖြစ်ပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုကျော်အောင်လွင်ပါအင်ဂျင်နီယာကတော့ဇီနက်အဗ်ဒူရာမန်ဖြစ်ပါတယ်မေလ19ရက်စနေနေ့နေ့ခင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေ့ကြပါစေကျွန်မအင်ဂျင်နိုင်ပါThank you.
This program has come to you from the Voice of America, Washington.